Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမတော်တာရှင်များရှင်2019ခုနှစ်မတ်လ22ရက်ဗုဒ္ဓဦးနေ့ညပိုင်း VOA စီစဉ်ကိုအမေရိကန်ပြည်အောင်စုမြို့တော် Washington DC ကနေမြန်မာစံတော်ချိန်ည9:00 AM အထိလိုင်းဒိုမီတာ24 25 32နဲ့51တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျမအီတန်စမဒီညအတွက်စီစဉ်လေးကိုတင်ဆက်ပေးသွားမှာပါ
ကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့အမေရိကန်သမ္မတကနိုင်ငံတော်တရားရုံးချုပ်တရားသူကြီးဖြစ်ရာရာခံထားတဲ့တရားသူကြီး New Courses ကိုထက်လွတ်တော်တရားရေးကော်မတီမှာဒီကနေ့ဆက်လက်ကြားနာနေပါတယ်။တာမြင့်ထားတဲ့ကြားကမြောက်ကိုရီးယားကဒီကနေ့ဒုံးချီဆန်းသက်ပေမဲ့အောင်မြင်မှုမရခဲ့တဲ့အကြောင်းအမေရိကန်နဲ့တောင်ကိုရီးယားနိုင်ငံတို့ကပြောပါတယ်။ဒီလိုထိတဲ့ရောက်နိုင်ငံတကာနဲ့ဒေတာရင်းသတင်းတွေကိုမကင်ဖြူထင်းတဲ့သူကြီးညာပေးမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းနဲ့ပြီးမှသောတာရှင်နေနာဆင်ကြားမှာကမြန်မာနိုင်ငံဟာလူသားဖွံ့ဖြိုးမှုဆိုင်ရာမှာအလဲလက်အဆင့်ကိုရောက်နေပြီလို့ကုလသမဂ္ဂကထုတ်ပြန်တဲ့လူသားဖွံ့ဖြိုးမှုအစီရင်ခံစာမှာဖော်ပြထားပါတယ်။
Over the past 5 years, the country's HDI score grew by 5.7.
ဒီကြောင့်လည်းပတ်သက်ပြီးတော့ UNDP ရဲ့မြန်မာနိုင်ငံဆိုင်ရာဌာနကိုယ်စားလှယ် Miss Renata ကခုလိုပြောသွားတာကိုမကြခင်မှာပြည်စုံနားဆင်ကြမှာပါ။ဒါပြင်တရုတ်မြန်မာအစိုးရတို့ကြားနေဆက်ဒေတာဒီနေ့အေးချမ်းမှုနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုလည်းဒီညနေမှာတင်ဆက်ပေးသွားဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွယ်ဦးနဲ့ Mac KB သူတို့ကကြီးညာပေးသွားမှာပါ။
အမေရိကန်နိုင်ငံတော်တရားရုံးချုပ်တရားသူကြီးဖြစ်ကန့်ဖို့ထက်လွတ်တော်တရားလုံးရှိမှမှဆုံးဖြတ်သင့်မသင့်မဲခွဲမဆုံးဖြတ်ခင်တရားသူကြီးနီကောဆတ်ကိုထက်လွတ်တော်တရားရေးကော်မတီမှဒီကနေ့လဲ၃ရက်စတဲ့ဖြစ်ကြားနာမေးမြန်းနေပါတယ်။ရှေလာမနစ်ဒီမှာကြောင်းနိုင်တဲ့ခြေတင်ဖြစ်စရာကိစ္စတွေမှာတရားရုံးချုပ်တရားသူကြီးဖြစ်ဘလို့မဲပေးဆုံးဖြတ်သင့်တယ်ဆိုတာမျိုးသမ္မတဒေါ်နယ်ထရန့်ဆိုတောင်ရှိသူတွေကသူ့ကိုစေုံနိုင်မျိုးမရှိခဲ့ဘူးလို့လည်းမနေ့တုန်းကတရားစီရင်ကော်ဆက်ကကြားနာရမှာပြောဆိုခဲ့တာပါသူအနေနဲ့ဘသူမျက်နှာမှမကြည့်ပဲဆုံးဖြတ်ချက်ချဖို့လဲအခက်ခဲမရှိရကြောင်းပြည်သူ့ယူကန်တရားစီရင်ကော်ဆက်ကလွတ်တော်ကြားနာဖို့အတွက်မှပြောကြားခဲ့တာပါတာဝန်ပေးခန့်ဖို့ထက်လွတ်တော်မှာဒုတိယနေ့ဖြစ်အင်္ဂါနေ့ကကြားနာချိန်မှာရွေးကောက်ပွဲကာလတုန်းကသမ္မတထရန့်ဂရီပေးခဲ့တဲ့ခြေတင်ဖြစ်စရာကိစ္စနဲ့ပတ်သက်ပြီးအတိုက်ခံဒီမိုကရက်ကူစလရဲ့ပြင်းထန်တဲ့မေးခွန်းတွေကိုဖြေကြားခဲ့ရပါတယ်မြန်မြန်ခဲ့တဲ့ကိစ္စတွေထဲမှာတော့ကျန်းဖက်သမားဖြစ်တန်တရားရှိသူတွေကိုနှိမ့်ဆက်ညှဉ်းပန်းစစ်ဆေးတဲ့နည်းလမ်းတွေကိုပြန်လည်ကျင့်သုံးဖို့အမေရိကန်ကိုမွတ်စလင်တွေဝင်ရောက်ခွင့်တားမြစ်ဖို့အမျိုးသမီးတွေကိုဝင်ဖြတ်ချခွင့်အတွက်1983ခုနှစ်ကနိုင်ငံတော်တရားရုံးချုပ်ရဲ့ဆုံးဖြတ်ချက်စာရီပေါ်ဝင်ပါတယ်အမေရိကန်သမ္မတထရန့်ကမွတ်စလင်နိုင်ငံနဲ့ဝင်ရောက်ခွင့်တားမြစ်မဲ့အစီအစဉ်နဲ့ပတ်သက်ပြီးဒီမိုကရက်တက်လွတ်တော်မှပက်ထရစ်လီရဲ့မိကုံးကိုတော့နိုင်ငံတော်တရားရုံးချုပ်ရှေ့မှောက်ရလာနိုင်တဲ့အမှုခင်းနဲ့ပတ်သက်လို့သူ့အနေနဲ့အခုချိန်မှာသဘောထားပေးနိုင်မှာမဟုတ်ကြောင်းတုံ့ပြန်ထားတာပါတရားရုံးချုပ်တရားသူကြီးဖြစ်ခန့်ခံရတဲ့အခါဥပဒေနဲ့ညီဆုံးဖြတ်မှသာဖြစ်ပြီးဘသူမှတရားဥပဒေထက်မှမရှိစေရဘူးလို့လည်းတရားသူကြီးကွန်ဆက်ရှာပြောကြားထားပါတယ်
မြောက်ကိုရီးယားကဒီကနေ့ဒုံးကျည်ဆန်းသက်တာမအောင်မြင်ခဲ့ဘူးလို့အမေရိကန်နဲ့တောင်ကိုရီးယားနိုင်ငံတွေကပြောပါရယ်။မြောက်ကိုရီးယားနိုင်ငံအရှိချမ်းကဲလ်မာကျွန်းဆွယ်ကနေပြစ်လို့ဆန်းသက်ပြီးတော့စက္ကန့်ပိုင်းအတွင်းမှာပဲအဲ့ဒီဒုံးကျည်ပေါက်ကွဲသွားခဲ့တဲ့အကြောင်းအမေရိကန်ရဲ့ဒီ Pacific ဒေသကုတ်ကွေးဌာနပြောခွင့်ရတဦးကပြောသလိုတောင်ကိုရီးယားစစ်ဘက်ကလည်းအလားတူပြောပါရယ်။ဘယ်ဒုံးကျည်မျိုးစားကိုဆန်းသက်ခဲ့တာလဲဆိုတဲ့အသေးစိတ်ကိုတော့သူတို့ကမပြောဘဲအခုဆန်းသက်မှုနဲ့ပတ်သက်ပြီးတော့ဆက်လက်လေ့လာစစ်ဆန်းစစ်နေတယ်လို့ဆိုပါရယ်။အမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့ပူးတွဲစီလေ့ကျင့်မှုတွေကိုတုံ့ပြန်တဲ့အနေနဲ့မြောက်ကိုရီးယားဟာဒီလအစောပိုင်းတုန်းကလည်းဂျပန်ပင်လယ်ထဲကိုပဲ့ထင်းဒုံးကျည်လေဆင်းပစ်လို့ဆန်းသက်ခဲ့ပါတယ်။အမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့ပူးတွဲစီလေ့ကျင့်မှုတွေကိုစစ်ပွဲပြင်ဆင်မှုတွေအပြင်မြောက်ကိုရီးယားကယူဆထားတာပါ။ဒီလအစောပိုင်းဆန်းသက်ပစ်လို့ခဲ့တဲ့အဲ့ဒီပဲ့ထင်းဒုံးတွေကသုံးစင်းကတော့ကီလိုမီတာ1000အထိရောက်ခဲ့ပြီးဂျပန်ပင်လယ်ထဲကိုကျသွားခဲ့တာပါ။အဲ့ဒီပဲ့ထင်းဒုံးကျည်တွေဟာတာလက်ဖြစ်ဒုံးကျည်တွေဖြစ်ပြီးမြောက်အမေရိကတိုက်အတွက်တော့အနိုင်ရမရှိနိုင်ဘူးလို့အမေရိကန်အစိုးရအရာရှိတွေကပြောပါရရှင်။
အဲစစ်တူကြဲထုတ်လုံးမဲ့ဘုံပေါ်အမေရိကန်အာဏာပိုင်စိုးရင်ပူပန်ရကအရှေ့လက်ပိုင်းဒေသ6နိုင်ငံကလာမဲ့လေယာဉ်ခီးစဉ်တွေမှာအီလက်ထရောနစ်ပစ္စည်းကြီးကြီးတွေတည်ဆောင်ဝင်မပြုဖို့တားမြစ်လိုက်တာလို့အမေရိကန်သတင်းတွေမှာဖော်ပြနေပါတယ်။ခီးဆောင် laptop ကွန်ပျူတာဘက်ထရီရဲမှာပွတ်ထက်ထားနိုင်လောက် USA တဲ့ဘုံမျိုးစားကို IS စစ်ရောက်တွေထုတ်လုံးဖို့စီစဉ်နေတာကိုတံပြန်ကောက်ွယ်တဲ့အနေနဲ့ညွှန်ကြားချက်ထုတ်ပြန်လိုက်တာဖြစ်ကြောင်းအမည်မဖော်လိုသူသတင်းအရင်းမြစ်တွေကိုကူကပ်ပြီး New York Times သတင်းစာကဖော်ပြပါတယ်။အမေရိကန်ကိုလာမဲ့လေယာဉ်တွေပေါ်မှာပောက်ခွဲပစ္စည်းတွေလျှို့ဝှက်တည်ယူနေအောင် IS သွေးကြွတွေကျိုးပန်းနေတဲ့အကြောင်းအမေရိကန်ကထောက်လှမ်းသတင်းတွေရရှိထားတယ်လို့လည်း ABC သတင်းကပြောပါရယ်ရရှိထားတဲ့သတင်းတွေဟာခိုင်မာပြီးယုံကြည်လောက်တဲ့အချက်လက်တွေပါဝင်နေတဲ့အကြောင်းနဲ့အစိုးရတာဝန်ရှိသူတူက ABC သတင်းဌာနကိုပြောဆိုခဲ့တာပါ အမေရိကန်သံရုပ်ပို့ဆောင်ရေးလုံခြုံရေးအေဂျင်စီ TSC ကတော့ချင်းချောက်မှုတစုံတရာရှိရာကြောင့်တားမြစ်ချက်ထုတ်ပြန်တာမဟုတ်ပဲအရက်ဖက်လေကြောင်းလိုင်းတွေကိုအချက်ဖက်ဝါရီအုပ်စုတွေကတိုက်ခိုက်ဖို့ဆက်လက်ကြံစီနေစေဖြစ်ကြောင်းထောက်လိုင်းရေးသတင်းတွေကအမေရိကန်ထုတ်ပြန်ခဲ့တာဖြစ်တဲ့အကြောင်းပြောဆိုခဲ့ပါတယ်။ခီးသွားတဲ့အနေနဲ့လက်ကင်ဖုန်းနဲ့အရွယ်စားပိုကြီးတဲ့ electronic ပစ္စည်းတွေကိုလူနဲ့တူတယ်ခွင့်မပြုဘဲခီးဆောင်အစ်တီထဲမှာထည့်ပြီးအနှံ့ကြရမှာပါ။လက်ကင်ဖုန်းတွေကိုတော့လိုအပ်ချက်အရတားမြစ်မှုမလုပ်ဖို့ဆုံးဖြတ်ထားကြောင်းTSC ကပြောပါတယ်။တားမြစ်မိတ်ထုတ်ပြန်လိုက်တဲ့လေဆိပ်တွေကတော့ဂျော်ဒန်နိုင်ငံကကွင်းအလီယာအပြည်ဆိုင်ရာလေဆိပ်၊အီဂျစ်နိုင်ငံကကိုင်ရိုပြည်ဆိုင်ရာလေဆိပ်၊တူကီနိုင်ငံကအတာတုတ်လေဆိပ်၊ဆော်ရီနိုင်ငံကကင်းအတူလာအစ်စ်အပြည်ဆိုင်ရာလေဆိပ်နဲ့ကင်းခါလက်အပြည်ဆိုင်ရာလေဆိပ်၊ကူဝိတ်အပြည်ဆိုင်ရာလေဆိပ်၊မော်ကိုနိုင်ငံကမိုဟာမက်ဖိုက်လေဆိပ်၊မြန်မာနိုင်ငံသားတွေတွာလာလို့ရှိတဲ့ကတားနိုင်ငံကဟာမက်အပြည်ဆိုင်ရာလေဆိပ်၊ဒူဘိုင်းအပြည်ဆိုင်ရာလေဆိပ်နဲ့ UAE ကအဘူဒါဘီအပြည်ဆိုင်ရာလေဆိပ်တို့လည်းပါဝင်ကြပါတယ်။
အမေရိကန်ဥဆောင်တဲ့ညွန့်ပေါင်းတပ်ဖွဲ့တွေရဲ့ပစ်ခတ်မှုလို့ယူဆရတဲ့လေကြောင်းတိုက်ခိုက်မှုအတွင်းစီးရီးယားနိုင်ငံရက်ကာမျိုးအနီးကစာတင်ကြောင်းတစ်ခုမှာလူ33ယောက်ထက်မနည်းသေဆုံးသွားတယ်လို့စီးရီးယားစစ်ပွဲစောင့်ကြည့်လေ့လာရေးအဖွဲ့တစ်ခုကပြောပါရယ် MSUR ကြီးကပြင်ပမှာအင်ကာနီအစောပိုင်းကဒီလေကြောင်းတိုက်ခိုက်မှုကြုံခဲ့ရတာဖြစ်ပြီးတိုက်ခိုက်ခံရတဲ့စာတင်ကြောင်းကတော့စီးရီးယားစစ်ပွဲကြောင့်ထွက်ပြေးလာတဲ့အိုးအိမ်တွေဒုက္ခသည်တွေခိုလုံနေတဲ့နေရာဖြစ်တယ်လို့စီးရီးယားလူခွင့်ရေးစောင့်ကြည့်လေ့လာရေးအဖွဲ့ကပြောပါရယ်ဒီလူခွင့်ရေးစောင့်ကြည့်အဖွဲ့ကပြောသလိုအမေရိကန်ညွန့်ပေါင်းအဖွဲ့ရဲ့လေကြောင်းတိုက်ခိုက်မှုဖြစ်နိုင်တယ်ဆိုတဲ့သက်သေထောက်ထားမရှိတဲ့အကြောင်းကမ္ဘာလေပိုင်ဒေတာဆိုင်ရာအမေရိကန်ကုတ်ကဲရေးဌာနက VOA ကိုပြောပါတယ်။ဒါပေမဲ့ဘလို့ပဲဖြစ်ဖြစ်သူတို့အနေနဲ့စုံစမ်းစစ်ဆေးမှုတွေကိုတော့လုပ်သွားမှာဖြစ်တယ်လို့ဆိုပါတယ်။ရခိုင်မျိုးဟာ IS စစ်သွေးကြွတွေကသူတို့ရဲ့မျိုးတော်လို့ပြောနေတဲ့နေရာဖြစ်ပြီးဒီစစ်သွေးကြွတွေကိုလေကြောင်းကနေတိုက်ခိုက်ချိန်မုံနေတဲ့ဒီအင်အားစုတွေကလည်းဒီမျိုးကိုပြန်လည်သိမ်းယူဖို့အဓိကကြိုးစားနေတာပါ။စီးရီးယားက IS စစ်သွေးကြွတွေကိုလေကြောင်းကနေတိုက်ခိုက်နေတဲ့နိုင်ငံပေါင်းတရာစင်လောက်ပါဝင်တဲ့အမေရိကန်ဥဆောင်တဲ့ညွတ်ပေါင်းအဖွဲ့တွေဟာပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းမှာပေါ်တော့ဒီရခိုင်မျိုးကိုအပြင်းထန်တိုက်ခိုက်နေကြတာပါ။ပြီးခဲ့တဲ့စနေတနင်္ဂနွေနဲ့တနင်္လာ3ရက်မှာကိုပဲလေကြောင်းတိုက်ခိုက်မှုအကြိမ်20နီးပါးလုပ်ခဲ့တဲ့အကြောင်းညွှန်ပေါင်းဖွဲ့ရဲ့မှတ်တမ်းမှာဖော်ပြနေပါတယ်ရှင
် View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ58 kHz 9885စနီတနင်္ဂနွေမှာလိုင်းလိုက်မီတာ190 kHz 1505လို့နဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီမြန်မာ့အသံမြန်မာပိုင်းစီစဉ်ရဲ့ဗိုလ်ရုံးနဲ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာဆွေရကိုလက်နက်ကင်ပုံကန်နေတဲ့ကိုကံဖွဲ့ကအသုံးပြုနေတဲ့တရုတ်နိုင်ငံပိုင်ဘန်တစ်ခုကဗန်စင်းကိုတရုတ်ဆွေကပိတ်လိုက်တဲ့အပေါ်မြန်မာဆွေကကြိုဆိုလိုက်ပါတယ်တရုတ်မြန်မာနယ်စပ်မှာအခြေစိုက်ပြီးမကြာသေးငါဆက်လို့မြန်မာစစ်တပ်နဲ့တိုက်ပွဲတွေဖြစ်ပွားနေတဲ့ MNDAA ကိုကံတပ်ဖွဲ့ရဲ့တရုတ်နိုင်ငံပိုင်စိုက်ပျိုးရေးဘဏ်မှာဖွင့်လှစ်ထားတဲ့ဗန်စင်းနဲ့ပတ်သက်လို့မင်းမြတ်မှုတွေလုပ်ခဲ့ပြီးမကြာခင်ရက်ပိုင်းအတွင်းမှာပဲဗန်စင်းကိုပိတ်လိုက်တာလို့ရိုက်တာသတင်းကဖော်ပြပါတယ်လွန်ခဲ့တဲ့နှစ်နှစ်နီးပါးအတွင်းကိုကံဖွဲ့ကအမေရိကန်ဒေါ်လာ5သိန်းကျော်ကိုတရုတ်စိုက်ပျိုးရေးဗန်စင်းနဲ့တည်းလွှတ်ပြောင်းခဲ့ပေမဲ့ငွေကြေးလွှတ်ပြောင်းမှုတွေနဲ့ပတ်သက်လို့သက်ဆိုင်ရာဘဏ်လုပ်ငန်းတွေအနေနဲ့တရုတ်နိုင်ငံရဲ့ဥပဒေတွေကိုတစုံတရာချုပ်ဖောက်မှုရှိတဲ့အထောက်အထားတွေတော့မတွေ့ရဘူးလို့လည်းသတင်းကဖော်ပြပါရတယ်။မြန်မာသမ္မတရုံးပြောခွင့်ရသူဦးစောထေးကတော့တရုတ်စိုက်ပျိုးရေးဘဏ်ရဲ့ဆုံးဖြတ်ချက်ကိုကြိုဆိုကြောင်း VOA ကိုပြောဆိုခဲ့တာပါ။တရုတ်နိုင်ငံကြီးဝန်ကြီးဌာနပြောခွင့်ရသူဟွာချွန်ရင်းကတော့နိုင်ငံပိုင်စိုက်ပျိုးရေးဘဏ်ရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်လို့မသိရှိရသေးကြောင်းပြောဆိုခဲ့ပေမဲ့တရုတ်တခြားနိုင်ငံရဲ့ပြည်ရင်းရေးကိုဝန်မစွပ်ဖို့တရုတ်နိုင်ငံရဲ့မူဝါဒကိုတသမတ်ထဲဆွဲခိုင်ထားစေဖြစ်ပြီးမြန်မာနိုင်ငံရဲ့အချုပ်ချာအာဏာပိုင်ဆိုင်မှုကိုလေးစားကြောင်းနဲ့နိုင်ငံဆက်ဆံရေးနဲ့နယ်စပ်ဒေသတည်ငြိမ်မှုပြပြအောင်လုပ်တဲ့အဖွဲ့အစည်းနဲ့လူပုဂ္ဂိုလ်ဘယ်သူ့ဟုမှလက်ခံမှာမဟုတ်ကြောင်းလည်းပြောဆိုသွားပါတယ်။ကိုကန်တပ်ဖွဲ့ဝင်တွေပါဝင်မြန်မာစစ်ရဲနဲ့အပြစ်ခတ်ရဲစဲရေးလက်မှတ်ရေးထိုးမှထားသေးတဲ့တိုင်းနာနဲ့ကင်ဖွဲ့တွေနဲ့မြန်မာတပ်မတော်ကြားမကြသေးခင်တုန်းကတိုက်ပွဲတွေကြောင့်ဒေသခံတွေအများပြားထွက်ပြေးကြပြီး2000ကျော်အောင်ဆိုရင်လည်းတရုတ်နိုင်ငံထဲမှာထွက်ပြေးခိုလုံကြရပါတယ်။
အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ဟာဘယ်လ်ဂျီယံနိုင်ငံ Brussels မြို့မှာရှိလာတဲ့ကျင်းပမဲ့မြောက်တလန်တိတ်စာချုပ်အဖွဲ့ NATO နိုင်ငံခြားရေးဝန်ကြီးတွေရဲ့အစည်းအဝေးကိုတော့မတက်ဘဲရှိလာတဲ့မှာပဲရုရှားနိုင်ငံကိုတော့သွားမယ်လို့ကြေညာလိုက်ကြကြောင်းဝေဖန်ခံနေရပါတယ်။မနေ့ကအင်ကာနေဒီနိုင်ငံခြားရေးဌာနပုံမှန်သတင်းစာရှင်းလင်းပွဲမှာ NATO စီးဝေးနဲ့ပတ်သက်လို့သတင်းတောက်တွေကဒီနိုင်ငံခြားရေးဌာနရဲ့ယာယီပြောခွင့်ရ Mark Turner ကိုမေးမြန်းခဲ့ကြတာပါ။ဒီစီးဝေးကိုဝန်ကြီး Tillerson တက်ရောက်နိုင်အောင်သူ့အတွက်အဆင်ပြေနိုင်မယ့်အခြေအနေကို NATO အဖွဲ့ဘက်ကကန့်လန့်ခဲ့ပေမဲ့လို့ Mr. Tillerson ကလက်မခံခဲ့ဘူးဆိုတာသိထားတဲ့အကြောင်းသတင်းတောက်တူကပြောပါရယ်။ ဒီပေါ်မှာပြောဝင်ရမစ္စတာထွန်းကတော့ဝန်ကြီးချက်လက်ဆန်အနေနဲ့ဒီအစည်းအဝေးကိုတက်ရောက်ဖို့အချိန်ခက်ခဲရှိတယ်လို့ပြောသွားပါတယ်။ဒီအတော့အတွင်းမှာပဲဒီနိုင်ငံခြားရေးဌာနပြောခွင့်ရနောက်တဦးကဝန်ကြီးချက်လက်ဆန်ဟာရှိလာတယ်မှာပဲ G7 ဆက်မှုအင်အားကြီးနိုင်ငံ9နိုင်ငံရဲ့အစည်းအဝေးကိုတက်ရောက်ဖို့အတွက်အီတလီနိုင်ငံကိုသွားရောက်မယ့်အကြောင်းနဲ့အဲ့ဒီကနေရုရှားကိုခီးဆက်မယ့်အကြောင်းပြောဆိုခဲ့တာပါ။ဒီရုရှားခီးဆက်တဲ့ပတ်သက်ပြီးတော့တရားဝင်ဘာမှမထုတ်ပြန်သေးနေပေမဲ့လို့ပြောခွင့်ရမစ္စတာထွန်းကဒီမနေ့ကသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။ဝန်ကြီးချက်လက်ဆန်အနေနဲ့ရုရှားသမ္မတဒီဗလာဒီမီယာပူတင်နဲ့တွေ့မယ်မတွေ့ဘူးဆိုတာလည်းသူမပြောနိုင်တဲ့အကြောင်းမစ္စတာထွန်းကပြောသွားပါတယ်ရှင်
။ပါကစ္စတန်နိုင်ငံကမတည်မငြိမ်ဖြစ်နေတဲ့အနောက်မြောက်ဒေသမှာစစ်သွေးကြွရတဲ့တိုက်ခိုက်မှုတွေဖြစ်ပေါ်ရကအကြမ်းဖက်ဝါရီ5ဦးသေဆုံးသွားတဲ့အကြောင်းစစ်ပဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်။ပါကစ္စတန်နိုင်ငံမှာကိုယ်ပိုင်အုပ်ချုပ်ခွင့်တစ်စိတ်တစ်ပိုင်းရထားတဲ့ Orakzai လူမျိုးစုဒေသမှာစစ်သွေးကြွတွေခေါ်ရတဲ့ဒေသဖြစ်တန်ရက်ရှိတဲ့နေရာကိုဒီကနေ့စောပိုင်းမှာထောက်လိုင်းရေးသတင်းတွေကိုအခြေခံပြီးစစ်စင်ရေးဆင်ရဲရကပြစ်ခတ်မှုတွေစတင်ဖြစ်ပွားခဲ့တယ်လို့လည်းစစ်တပ်ရဲ့ကြေညာချက်ကဖော်ပြခဲ့တာပါ။တပ်ဖွဲ့အတွင်းမှာတော့ပါကစ္စတန်တာလီဘန်အဖွဲ့ရဲ့အစစ်မြေတပ်မှုတူနဲ့တူတခြားစစ်သွေးကြွ၄ဦးသေဆုံးသွားခဲ့တယ်လို့စစ်တပ်ကတော့ဗိုလ်မှူးတစ်ယောက်နဲ့စစ်သားတစ်ယောက်ကြာဆုံးသွားတဲ့အကြောင်းလည်းကြေညာချက်မှာဖော်ပြထားပါတယ်။သေဆုံးသူပါကစ္စတန်တပ်မှုကတိဆောင်းသူတာလီဘန်တပ်မှုဟာရှာတူရန်ဆိုသူဖြစ်ပြီးအော်ရက်ဆိုင်လူမျိုးစုဒေသမှာအကြမ်းဖက်တိုက်ခိုက်မှုတွေလုပ်ဖို့အာဖဂန်နိုင်ငံကဘက်ကနေဆေလွတ်ထားသူဖြစ်တယ်ဆိုပြီးတော့လည်းပြောဆိုထားပါတယ်။တရားပြည့်ရတစ်ခုဖြစ်အာဖဂန်ရဲ့နယ်စပ်တာဝါဇီရစ်တန်ဒေသမှာလမ်းဘေးထောင်ပုံတစ်လုံးပောက်ကွဲရမှာဂျင်းနန်းတစ်ခုကိုပောက်ကွဲပြီးရင်းနှံကိုတိုက်ခတ်ခဲ့ရမှာတော့လူတူးသေဆုံးသွားပါတယ်။ပါကစ္စတန်ဆိုရတာဝန်ရှိသူတွေကတော့အစိုးရကိုစန့်ကျင်တိုက်ခတ်နေတဲ့စစ်သွေးကြွတွေကအစိုးရရဲ့အကြမ်းဖက်မှုတပ်ဖြည့်ရေးစစ်စင်ရေးတွေကိုရှောင်ရှားပြီးအာဖဂန်နိုင်ငံထဲကအုပ်ချုပ်ရေးအာဏာတည်ရမှုမရှိတဲ့နယ်မြေတွေအတွင်းမှာခိုးလုံနေတယ်ဆိုပြီးတော့လည်းဆွဆွဲထားပါတယ်
။ဖိလစ်ပိုင်နိုင်ငံအနီးကကျွန်းငယ်တွေပေါ်မှာသုတေသနလေးလာမှုတွေလုပ်မဲ့အစီအစဉ်တွေနဲ့အတူတရုတ်နိုင်ငံကဒေသတွင်းမှာဩဇာချဲ့ထွင်လာနေချိန်မှာပဲတောင်တရုတ်ပြည်နယ်ပြည်မှာပိုင်ဆိုင်မှုအတွက်အငင်းပွားနေတာတွေနဲ့ပတ်သက်လို့သဘောတူညီချက်ကြားဖို့ကြိုးပမ်းနေတဲ့အရှေ့တောင်အာရှနိုင်ငံတွေအနေနဲ့စင်ကာပူတစ်တွေနဲ့ရင်ဆိုင်နေရပါတယ်။ကိုရီးယားကျွန်းဆွယ်မှာကျင်းမာမှုတွေကြီးထွားလာနေတဲ့အပေါ်ပုံမအယုံဆိုင်လာနေတဲ့အမေရိကန်ဆွေရသရေမူဝါဒတွေကြောင့်စိုးရိမ်မှုတွေပေါ်ပေါက်လာတာလို့လည်းအကဲခတ်တွေကခန့်မှန်းနေကြတာပါ။အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံရဲ့အလှည့်ကျဥက္ကဋ္ဌဖိလစ်ပိုင်နိုင်ငံကသမ္မတဒူတာတီကတော့ဒီသတင်းပတ်မြန်မာနိုင်ငံခီးစင်ပြီးသွားရောက်ခဲ့တဲ့ဒီထိုင်းနိုင်ငံမှာဝန်ကြီးချုပ်ပရန်ယွတ်ချန်အိုချာနဲ့တွေ့ဆုံခဲ့ပြီးဒေသရင်းငင်းငင်းကြီးနဲ့တာယာဝပြောရေးအတွက်အခြေခံစံတန်မှုအဖြစ်ဒီတောင်တရုတ်ပင်လယ်ပြင်မှာလွတ်လပ်စွာရေးကြောင်းသွားလာမှုတွေကိုမြင့်တင်မှုတနိုင်ငံအကြသဘောတူညီခဲ့ကြပါတယ်ဖိလစ်ပိုင်နဲ့ထိုင်းနိုင်ငံခေါင်းဆောင်တွေရဲ့တွေ့ဆုံမှုတွေနဲ့မရှိမနှောင်းဆိုသလိုပဲဖိလစ်ပိုင်နိုင်ငံရဲ့စီးပွားရေးစုံနယ်မြေရေပိုင်နေရာအတွင်းမှာရှိနေတဲ့စကာဘိုရိုကြောက်တန်းတွေမှာပတ်ဝန်းကျင်ထိန်းသိမ်းရေးစောင့်ကြည့်မဲ့ဌာနတစ်ခုတည်ဆောက်ဖို့တရုတ်နိုင်ငံကပြင်ဆင်နေတယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေတာပါ။ဒါပေမဲ့လည်းဒီသတင်းတွေဟာမှန်မှန်ကန်ကြောင်းလဲတရုတ်နိုင်ငံခြားရေးဌာနကဒီကနေ့မှပဲညှင်းဆိုခဲ့ပါတယ်ရှင
်။ကိုအောင်လုံးနဲ့မက်ကင်ပြူထွေးတို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့ UNDP ရဲ့အစီရင်ခံစာအရမြန်မာနိုင်ငံရဲ့လူသားဖွံ့ဖြိုးမှုဆိုင်ရာအညွှန်းကိန်းအခြေအနေကိုတင်ဆက်ပေးကြပါမယ်မြန်မာနိုင်ငံဟာလူသားဖွံ့ဖြိုးမှုဆိုင်ရာမှာအလယ်အလတ်အဆင့်ကိုရောက်လာပြီလို့2016ခုနှစ်အတွက်ကုလသမဂ္ဂကထုတ်ပြန်တဲ့လူသားဖွံ့ဖြိုးမှုအစီရင်ခံစာမှာဖော်ပြထားပါတယ်ဒါပေမဲ့လည်းမြန်မာနိုင်ငံရဲ့လူသားဖွံ့ဖြိုးမှုအညွှန်းကိန်း HDI ကအာဆီယံဒေသတွင်းနိုင်ငံတွေနဲ့ရှိရင်တော့အနေအဆုံရှိနေစေပါ HDI အညွှန်းကိန်းဒီထက်ပိုတိုးတက်ဖို့ဆိုရင်တော့ပညာရေးနဲ့ကျန်းမာရေးကဏ္ဍတွေမှာဒီထက်ပိုပြီးရင်းနှီးမြှုပ်နှံဖို့လိုတယ်လို့အစီရင်ခံစာပြုစုရေးသားသူ Thomas King ကဒီကနေ့ရန်ကုန်မြို့ကုလသမဂ္ဂဖွံ့ဖြိုးတိုးတက်မှုဆိုင်ရာအစီအစဉ် UNDP ရုံးမှာလုပ်တဲ့ရှင်းလင်းပွဲအတွင်းမှာပြောသွားပါတယ်ဒီကြောင့်ပြည်စုံကိုရှင်းလင်းပွဲကိုကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့ကိုထောင်ကပြောပြပေးပါမယ်ရှင်
နိုင်ငံအသီးသီးရဲ့ပညာရေးလူသက်တမ်းနဲ့ဝင်ငွေတို့ကိုတိုင်တာပြီးကုလသမဂ္ဂကနေနှစ်စဉ်ရေးသားထုတ်ပြန်တဲ့လူသားဖွံ့ဖြိုးရေးဆိုင်ရာအညွှန်းကိန်းမှာမြန်မာနိုင်ငံအနေနဲ့အလေအလတ်အဆင့်ထိတိုးတက်လာတာပါလူတိုင်းအတွက်လူသားဖွံ့ဖြိုးမှုလို့နာမည်ပေးထားတဲ့လူသားဖွံ့ဖြိုးမှုအစီရင်ခံစာ2016မှာမြန်မာနိုင်ငံရဲ့အဆင့်ကို UNDP ရဲ့မြန်မာနိုင်ငံဆိုင်ရာဌာနကိုယ်စားလှယ် Miss Retina Lock Deslian ကအခုလိုပြောပါရစ
် Over the past 5 years the country's HDI scoregrew by 5.7%
လွန်ခဲ့တဲ့9နှစ်တွင်မြန်မာနိုင်ငံရဲ့ရမှတ်ဟာ 9.9 ရာခိုင်နှုန်းတိုးတက်ခဲ့ပါတယ်အမှတ်တက်လာတဲ့သဘောကတော့မြန်မာနိုင်ငံဟာအခုဆိုရင်နိုင်ငံပေါင်း188နိုင်ငံထဲမှာအဆင့်145ကိုရောက်လာတာပါပဲရမှတ်နဲ့အဆင့်တွေတိုးတက်လာတာကတော့တိတ်ကိုကောင်းတဲ့သတင်းပါဒါပြင်အမှတ်တက်လာတာကြောင့်မြန်မာနိုင်ငံဟာလူသားဖွံ့ဖြိုးမှုဆိုင်ရာနှိမ့်ချတဲ့အဆင့်ကနေအလေအလတ်အဆင့်ကိုရောက်လာပြီဖြစ်ပါတယ်
ဒါပေမဲ့လည်းမြန်မာနိုင်ငံအနေနဲ့လူသားဖွံ့ဖြိုးမှုအညွန့်ကိမ်းမှာဒေသတွင်းအာဆီယံနိုင်ငံတွေနဲ့နှိုင်းယှဉ်တောင်မှအနိုင်ဆုံးအခြေအနေမှာရှိနေသေးပြီးကိုဝင်ဆောင်မိခင်ရဲ့ကျန်းမာရေးနဲ့ငါးနှစ်အောက်ကလေးသေဆုံးမှုဟာလည်းတောင်အာရှရဲ့ပြည်မြအဆင့်အောက်မှာရှိနေဆဲဖြစ်တာကိုဒီအစီရင်ခံစာမှာဖော်ပြထားပါတယ်။ဒီလိုဖြစ်ရတဲ့အခြေအနေကိုရှင်းပြသူကတော့အစီရင်ခံစာရေးသားသူတဦးလည်းဖြစ် UNDP ရဲ့စီးပွားရေးဆိုင်ရာအကြံပေးပုဂ္ဂိုလ်လည်းဖြစ်တဲ့ Thomas Greenberg
Myanmar is still suffering from the legacy.
မြန်မာနိုင်ငံဟာအတိတ်ရဲ့ဒဏ်ကိုခံစားနေရပါတယ်။စီးပွားရေးကိုဖွင့်ပေးတဲ့နိုင်ငံသားယင်းနှိမ့်ညွန့်မှုတွေဝင်လာတဲ့စတာတွေတွေ့ရပါတယ်။ဒါပေမဲ့လူသားဖွံ့ဖြိုးမှုအညွန့်ကိန်းဟာတိတ်ကိုဖြည်းနေတဲ့နှုံနဲ့ပြောင်းလဲတဲ့အညွန့်ကိန်းမှာလူသက်တမ်းအကြောင်းကျွန်တော်တို့ပြောကြပါတယ်။မွေးကင်းစကလေးသေးဆုံးနှုံကိုရှော့ချပြီးတော့ဒီပိုင်းကိုတိုးတက်အောင်ခန့်မှန်းမြန်လုပ်နိုင်ပါတယ်။ဒါပေမဲ့ကဏ္ဍအားလုံးတိုးတက်ဖို့ကတော့အချိန်သိပ်ယူရပါတယ်။နောက်တစ်ပိုင်းကတော့ပညာရေးပါဒီထဲမှာပညာစတင်တော့မဲ့ကလေးငယ်တွေရဲ့ပညာရေးပါတယ်လို့အရွယ်ရောက်ပြီးသူတွေရဲ့ပညာရေးလည်းပါပါတယ်လူငယ်တဲ့နှစ်20ကကြောင်းထွက်သွားသူတွေရဲ့ပညာရေးကတိုးတက်တော့မှာမဟုတ်ပါဘူးဆိုတော့ဒါဟာတိတ်နှေးတဲ့နှုံနဲ့ပြောင်းလဲတဲ့အညွန့်ကိန်းဖြစ်ပြီးတော့နိုင်ငံလူဦးရေတယောက်ချင်းစီအနေနဲ့အစစ်မြစ်ပညာကိုသင်ယူနိုင်မှပဲတိုးတက်နိုင်မှာဖြစ်ပါတယ
်ဒီအခြေအနေပြောင်းလဲပြီးတိုးတက်ဖို့လုပ်တင်တာကိုလည်း Thomas Green ကအခုလိုအကြံပေးပြောဆိုသွားပါတယ
် In terms of what to do I mean it's really a question of investing in
တိုးတက်ဖို့အတွက်ဘာလုပ်ရမလဲဆိုတာကတော့ကျန်းမာရေးနဲ့ပညာရေးကဏ္ဍတွေမှာယင်းနှိမ့်ညွန့်မှုနဲ့စီးပွားရေးဖွံ့ဖြိုးမှုကနေအားလုံးအကျိုးခံစားနိုင်အောင်လုပ်ဖို့ပါအဲ့ဒီလိုလုပ်မယ်ဆိုရင်တော့မြန်မာနိုင်ငံအနေနဲ့ဒေတာတွင်းနိုင်ငံတွေကိုအမိလိုက်ပြီးတော့တိုးတက်လာတာကိုမြင်ရမှာဖြစ်ပါတယ်
ဒီကဘာလုံးအတိုင်းအတာနဲ့ကြည့်မယ်ဆိုရင်လေ1990ကနေ2015ခုနှစ်အထိနိုင်ငံအားလုံးမှာပြည်မြလူသားဖွံ့ဖြိုးမှုတိုးတက်လာပြီမလို့လူပေါင်း 1.5 ဘီလီယံနီးပါးကတော့ကျန်းမာရေးပညာရေးနဲ့လူမှုအဆင့်တန်းတို့မှာအားနည်းမှုတွေနဲ့ရင်ဆိုင်နေရပြီးဆင်းရဲနှွမ်းပါမှုအခြေအနေမျိုးစုံမှာနေထိုင်နေရဆဲဖြစ်တယ်လို့ဒီအစဉ်ခေတ်စာမှာဖော်ပြထားပါတယ်ခင်ဗျာ
ခုထအောင်သတင်းပေးပို့ထားတာပါခုတစ်ခါမှာတော့တရုတ်နဲ့မြန်မာဆွေရကြားနေဆက်ဒေသတည်ငြိမ်အေးချမ်းမှုနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုတင်ဆက်ပေးကြပါတယ်ကိုကန်တပ်ဖွဲ့ရဲ့ဗန်စင်းကိုတရုတ်အစိုးရဗန်တစ်ခုကပိတ်လိုက်တာနဲ့ပတ်သက်ပြီးတော့ဒါဟာတရုတ်နဲ့မြန်မာအစိုးရတို့အကြားနယ်စပ်ဒေသတည်ငြိမ်အေးချမ်းရေးအတွက်ဆွေးနွေးဆောင်ရွက်တာတွေရဲ့ရလဒ်အဖြစ်မြန်မာအစိုးရဘက်ကသုံးသပ်ပါတယ်။တစ်ဆက်ထဲမှာပဲလက်နက်ကိုင်ဖွဲ့ရင်းနဲ့တွဲဆုံဆွေးနွေးရေးအတွက်လမ်းဖွင့်ထားကြောင်းကိုလည်းထပ်မံပြောကြားလိုက်ပါတယ်။ဒီကြောင်းပြေဆုံးကို VN မြန်မာပိုင်းသတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင်။
ကိုကန်ကိုပိုင်အုတ်ချုပ်ခွင့်ရဒေသလောက်ကင်မြို့အနီးမှာတရင်နှစ်ပတ်ကြာကြာတိုက်ပွဲတွေပြင်းထန်နေချိန်မှာပဲ MNDAA ကကိုကန်လက်နက်ကင်တပ်ဖွဲ့ရဲ့ရံပုံငွေလက်ခံရဗန်စီရင်တစ်ခုကိုတရုတ်အစိုးရပိုင်စိုက်ပျိုးရေးဘဏ်ကပိတ်လိုက်တာဖြစ်ပါတယ်။ဒီလိုကိုကန်တပ်ဖွဲ့ရဲ့ဗန်စီရင်ပိတ်လိုက်တာနှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုရဲ့ရလဒ်အဖြစ်နိုင်ငံတော်တမရယုံရဲ့ညွှန်ကြားရေးမှူးချုပ်ဦးစော်ထေကပြောပါတယ
်။တရုတ်ဆူဆူနီဘွဲရဲ့ရလဒ်တာမကဘူးကျွန်တော်တို့ဆိုရင်သူလိုပေါ့နော်နှစ်နိုင်ငံကြားမှာအကြောင်းပြုရှိရင်ရှိတယ်လို့မြန်မာမှာရှိတဲ့တရုတ်တမန်ကြီးတရုတ်မှာရှိတဲ့မြန်မာတမန်ကြီးနောက်ဆုံးဘုပ္ပတိပဲတရုတ်ဆက်သွယ်လို့ပြောဆိုတာရှိပါတယ်ဒါရဲ့အကျိုးရလဒ်လို့ပြောလို့ရပါတယ်အခုဒီတိုက်ပွဲတွေဖြစ်တဲ့အခါမှာနောက်ကွယ်ရနေတော့ပံမုကွန်မြို့တွေရှိနေတယ်ဒီပံမုကွန်မြို့တွေကတရုတ်ကိုဆိုးရရဲ့မူဝါဒမဟုတ်ဘူးကိုဆိုးရကဒါမျိုးတွေတော့လက်ခံမှာလည်းမဟုတ်ဘူးသို့သောအောက်ချင်မှာပေါ့နော်နှစ်နိုင်ငံမြန်မာဆက်ဆက်တဲ့အပြင်ဘုပ္ပတိကညွှန်းနေစိုးတွေဆက်ဆက်ပတ်သက်မှုကကြေကြေပြန့်ပြန့်ရှိနေတယ်။ဒါနဲ့ပတ်သက်ပြီးတော့လည်းသူတိကိုဆိုးရရမူဝါဒနဲ့ညီဆောင်ရွက်ပေးဖို့ကျွန်တော်တို့ပြောကြားဆွေးနွေးတာရှိပါတယ
်။ဥဇော်ထေပြောဆိုသွားတဲ့ထဲက 2+2 ဆွေးနွေးပွဲဆိုတာကတော့တရုတ်နဲ့မြန်မာအစိုးရတို့ရဲ့နိုင်ငံသားရေးနဲ့ကာကွယ်ရေးဝန်ကြီးဌာနတွေကြားမှာဖြစ်ပေါ်လာတဲ့ကိစ္စရပ်တွေကိုနှစ်ဖက်ညီနိုင်ဆွေးနွေးကြတဲ့ဆွေးနွေးပွဲတွေကိုခေါ်တာဖြစ်ပါတယ်။လွန်ခဲ့တဲ့နှစ်နှစ်အတွင်းမှာ MNDAA ကကိုကန်တပ်ဖွဲ့ကတရုတ်အစိုးရပိုင်စိုက်ပျိုးရေးဘဏ်မှာဖွင့်ထားတဲ့ငွေစင်းကနေအမေရိကန်ဒေါ်လာ5သိန်းကျော်ရန်ပုံငွေရရှိခဲ့ပါတယ်။အဲ့ဒီရန်ပုံငွေတွေကိုဘဏ်ငွေစင်းမှာဓာတ်ရိုက်အနှံပေးသွင်းတာဒါမှမဟုတ်မိုဘိုင်းငွေပေးစနစ်နှစ်ခုကနေတဆင့်လူဒန်းသူတွေကပေးပို့ခဲ့ကြတာလို့ရိုက်တာသတင်းမှာဖော်ပြထားပါတယ်။မြန်မာအစိုးရအနေနဲ့လက်နက်ကင်တပ်ဖွဲ့တွေကိုတိုက်ခိုက်တာတွေရပ်ဆိုင်းပြီးတွစ်ဆုံဆွေးနွေးအဖြေရှာဖို့အစဉ်တိုက်တွန်းနေကြောင်းလည်းဦးစော်ထေးကအခုလိုဆက်ပြောပါတယ်။
နေသက်ဒေသတည်ငြိမ်ရေးဒီနိုင်ငံလုံးကြီးကျေးဇူးအားဖြစ်တယ်မြန်မာနိုင်ငံတို့ကတော့ဒီဘက်တွေကျွန်တော်တို့နိုင်ငံရေးဖြစ်စဉ်မှာပါဝင်လာဖို့ NRC ဥက္ကဋ္ဌအနေနဲ့ကျွန်တော်တင်ညာချက်မှာအနည်းငယ်ဆုံး2019မှာထုတ်ပြန်ထားပြီးဖြစ်တယ်ထုတ်ပြန်ထားတဲ့အချက်မှာလည်းဒီမြောက်ပိုင်းမှာလူတို့တိုက်ဆိုင်နေမှုတွေအများဆုံးရပ်ဆိုင်မှုပြည်ရနဲ့သစ်ဆုံဆင်းရဲဖြစ်ရှာတဲ့နိုင်ငံရေးသုံးမှုလမ်းကြောင်းကိုလိုက်ဖို့ပြည်အောင်ရင်းမြစ်တိုက်တွန်းနေတာဖြစ်
တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA မှာပါဝင်လက်မှတ်ရေးထိုးရေးနဲ့ပတ်သက်ပြီးကိုကန်တပ်ဖွဲ့အပါအဝင်တအန်းပလောင်နဲ့ရခိုင်တပ်ဖွဲ့တွေကိုကန့်တတ်ထားတာတွေကလည်းမြန်မာနိုင်ငံငြိမ်းချမ်းရေးဖြစ်စဉ်မှာအဟန့်တားတစ်ခုဖြစ်နေပါတယ်။ပြီးခဲ့တဲ့နှစ်နိုဝင်ဘာလကလည်းပြုတ်မြန်မာနယ်စပ်ဒေသမှာတိုက်ပွဲတွေပြင်းထန်ခဲ့တယ်လို့ဒီလ6ရက်နေ့ကစတင်ပြီးတော့လဲကိုကန့်ဒေသမှာတိုက်ပွဲတွေထပ်မံဖြစ်ပွားခဲ့ပါတယ်။လက်ရှိကိုကန့်ဒေသမှာဖြစ်ပွားတဲ့တိုက်ပွဲကြောင့်နယ်စပ်ကုန်သွယ်ရေးကိုထိခိုက်ခဲ့တယ်လို့လောက်ကိုင်းမျိုးကပြည်သူ3000လောက်ဟာလဲမြို့ကိုစွန့်ခွာပြီးတိမ်းရှောင်နေကြရပါတယ်။လောက်ကိုင်းဒေသကတိုက်ပွဲတွေဟာရက်သက်သက်နှစ်ပတ်ကျော်ကြာမြင့်လာခဲ့ပေမဲ့အခုချိန်ထိလဲဆက်လက်ဖြစ်ပွားနေစေရှိကြောင်းလောက်ကင်မျိုးကကုညီကယ်ဆယ်ရေးလုပ်ငန်းဆောင်ရွက်နေသူတူကပြောပါတယ
်မနေ့ကတော့မနေ့ညတော့သူတို့ညပြီးသူတို့ဟို107နဲ့အဲ့တခါခွဲစီကပြတဲ့ပြည့်ပြတဲ့ပြတဲ့တန်နေကြတယ်ဟောဒီမနေ့ကတော့လက်နဲ့ဒီပြခတ်တယ်နေတော့ကြားနေကြတယ်ခဏကျွန်တော်တွေ့ရတော့ရွှေစင်ဘက်ပေါ်အဲ့ဥစ္စာဒီတခါခွဲစီကပြတဲ့ဟာရကြရတယ်နော်ပြအဲ့မှာတော့တွေ့ရပြတဲ့ဟာပြတော့ပြတဲ့ကြားရခွဲက
ပြီးခဲ့တဲ့အင်ကာနေကတော့တမရော့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့မြန်မာနိုင်ငံဆိုင်ရာတရုတ်တမ္ပတ်တို့နေပြည်တော်မှာတွေ့ဆုံပြီးနှစ်နိုင်ငံနယ်စပ်ဒေသတည်ငြိမ်အေးချမ်းရေးနယ်စပ်ကုံတွယ်ရေးနဲ့ဆက်ဆံရေးဆိုင်ရာကိစ္စရပ်တွေကိုဆက်လက်ပူးပေါင်းဆောင်ရွက်ရေးအတွက်ဆွေးနွေးခဲ့ကြပါတယ
်။ကိုမှုစွာသတင်းပေးပို့ထားတာပါ။ VOA ကနေပြည်သူ့ညာပိုင်းသတင်းဆောင်မတွေကိုဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ခုတစ်ခါမှာတော့အသိမကြခင်မှာကျင်းပမဲ့ကြားဖြတ်ရွေးကောက်ပွဲအတွင်းပြည်စင်မှုနဲ့မျှော်မှန်းချက်တွေကိုတင်ဆက်ပေးကြပါတယ်။လာမယ့်ဧပြီလ၁ရက်နေ့မှာကျင်းပမယ့်ကြားဖြတ်ရွေးကောက်ပွဲကိုအရင်ရွေးကောက်ပွဲတွေတုန်းကလောက်လူထုစိတ်ဝင်စားမှုတိတ်မရှိပေမဲ့လည်းနိုင်ငံရေးပါတီတွေအနေနဲ့တော့မဲဆွယ်စည်းရုံးမှုတွေကိုအချိန်မြင့်လှုံ့ဆော်နေတဲ့အကြောင်းပြောပါရစေ။နိုင်ငံရေးပါတီကြီးတချို့ရဲ့ရွေးကောက်ပွဲပြင်ဆင်မှုတွေနဲ့မျှော်လင့်ချက်အလားအလာတွေနဲ့ပတ်သက်ပြီးတော့မင်းမြန်စုံစမ်းထားတဲ့မက်ကင်ဘီထွေးကပြောပြပေးပါလိမ့်မယ်
။မြန်မာနိုင်ငံမှာကြားဖြတ်ရွေးကောက်ပွဲကျင်းပဖို့သတင်းနှစ်ပတ်တောင်မလိုတော့ပါဘူး။ဒါပေမဲ့လူထုတွေကြားမှာတော့ရွေးကောက်ပွဲနဲ့ပတ်သက်လို့စိတ်ဝင်စားမှုတွေကတော့နည်းနေပါသေးတယ်။ရှင်ပြရမယ့်မဲဆန္ဒနဲ့အရေးအတွက်သိမများတာကြောင့်လူထုစိတ်ဝင်စားမှုနည်းပုံရပြီးဘလို့ပဲဖြစ်ဖြစ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကတော့လာမယ့်ကြားပြည့်ရွေးကောက်ပွဲမှာလည်း80ရာခိုင်နှုန်းကျော်အများစုအနိုင်ရဖို့ခန့်မှန်းထားတဲ့အကြောင်း NLD ပါတီပြောခွင့်ရဦးညံဝင်းကပြောပါတယ
်လူထုစိတ်ဝင်စားမှုနည်းတဲ့အမှန်ပါပဲအဲ့တော့စိတ်ဝင်စားမှုနည်းရတဲ့အကြောင်းကြီးမျိုးမျိုးရှိတဲ့အထက်မှာအရေးကြီးတဲ့အကြောင်းကမဲဆန္ဒနဲ့19ခုပဲဦးကျင်းပါတာဟုတ်တော့ဂျန်နရီလေးကအဲ9ကျော်6ပါဆိုတော့စိတ်ဝင်စားမှုအများကြီးကွာတော့ဗျာ။ဟာဒါကြောင့်လေဒီကြောင်လို့အဲ့လိုပြောခြင်းနဲ့အခုလောလောဆယ်တော့ကျွန်တော်တို့နည်းနည်းအစွန်ကြားဖြစ်တဲ့အဲရခိုင်ရဲ၊ကျန်းရဲအဲ့ဒီကိုကျွန်တော်တို့သွားပါမယ်။နောက်ပြီးတော့သခိုင်းတိုင်းကိုလည်းကျွန်တော်သွားပါမယ်။ကျွန်တော်တို့စူးစမ်းတာတော့အားလုံးရပါပါပဲ။သို့တော့ဟိုမျော်လင့်တာလို့ပြောလိုက်ရင်တော့ကျွန်တော်ထင်ပါတယ်အများစု over 80%ကျွန်တော်တို့နိုင်ပါပ
ါရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီကတော့လာမယ့်ကြားပြတ်ရွေးကောက်ပွဲမှာမဲဆန္ဒနဲ့ခုနှစ်နေရာမှာပါဝင်ရှင်ပြိုင်မှုပြင်ဆင်ထားတဲ့အကြောင်းပြောပါရစေ။ပြီးခဲ့တဲ့2015ရွေးကောက်ပွဲမှာလုံခြုံရေးအခြေအနေကြောင့်ရွေးကောက်ပွဲမကျင်းပနိုင်ခဲ့တဲ့ရှမ်းပြည်နယ်မန်းရှုနယ်ကျေးသီးမြို့နယ်တွေမှာ SNLD ပါတီအနေနဲ့ဝင်ရောက်ရှင်ပြိုင်သွားမှာဖြစ်ပြီးတော့အဲဒီလိုနေရာတွေမှာတော့ဒီကျေးရွာလူထုတွေအနေနဲ့ဘယ်လိုမဲပေးရမလဲဆိုတာကိုတော့ကောက်ကောက်မသိသေးတာကြောင့်အသိပညာပေးမှုတွေကိုအချိန်ပေးလှုံ့ဆော်နေရတဲ့အကြောင်း SNLD ပါတီခေါင်းဆောင်တဦးဖြစ်တဲ့ဦးဆိုင်ညိုလင်ကပြောပါတယ်
။ကျွန်တော်တို့သုံးနေရာပေါ့ဆယ်ကလေချာကျေးသီးမှာပါနစက်တေကမိုင်းတော့နစက်နေဒီနေ့မိုင်းရှိမှာပါကျွန်တော်တို့အဲ့ဒီမဲဆွယ်တေရှိုးလုပ်ပါလေမဲလက်မှတ်တွေပေးတဲ့ဥစားဟိုလိုက်စီစုပေးပါလေဒီအိမ်နိုင်နိုင်ရမရပါတော့နော်သူစဉ်တင်ပြရတာတော့ဒီမဲပေးဖို့ပေးနည်းကိုတိချက်တင်ပြရတယ်မဲပေးဖို့ပေးနည်းကိုသိမကျော်ရင်ကြော
လာမယ့်ကြားပြတ်ရွေးကောက်ပွဲမှာ SNLD ပါတီအနိုင်ရနိုင်ခြင်းအလားအလာနဲ့ပတ်သက်လို့လဲဦးဆိုင်ညွန့်လွင်ကအခုလိုပြောပါတယ်
ခွန်နေနေရသလုံးကျွန်တော်တို့အင်နာရဲလုပ်တယ်အလားဝေလို့ဒီပါတီကြီးဒီမှာမဟုတ်တဲ့အချိန်မှာကျွန်တော်တို့တောက်လျှောက်ဝင်တယ်ပဲပိုလို့တော့ခါတိုင်းနဲ့ဆန်တော့ပို့ပြီးတော့ဟိုအကျိုးမှုရှိပါတယ်ထောက်ခါမလို့ရလိမ့်မယ်လို့ထင်တယ်အဲတော့ကျွန်တော်တို့လူတွေအခုအကုန်လုံးဝိုင်းကြီးအဲ့ဒီရောက်နေကြတာလေအဲတော့ပါတီမရှိဘူးကလူတွေအားလုံးပဲဝိုင်းကူနေကြပါတယ်
လာမယ့်ရွေးကောက်ပွဲမှာမဲဆန္ဒနဲ့ငားနေရပါဝင်ရှင်ပြိုင်မဲ့အမျိုးသားဒီမိုကရေစီအင်အားစု NDF ပါတီကလည်းပြည်သူလူထုနဲ့အတက်နိုင်ဆုံးထိတွေ့ပြီးလူထုထောက်ခံမှုရဖို့ကြိုးစားနေတဲ့အကြောင်းပြောပါရစေ။
ဒီဒီချင်းကြားပြတ်ရွေးကောက်ပွဲမှာလူလူတွေရဲ့စိတ်ဝင်စားမှုတိတိတသားကျဆင်းနေတာတွေ့ရပြီးတော့ပြည်သူတွေအနေနဲ့ရွေးကောက်ပွဲတွေနဲ့နိုင်ငံရေးပါတီကြီးတွေအပေါ်မှာစိတ်ကုန်နေပုံရတယ်လို့အမျိုးသားဒီမိုကရေစီအားစု NDF ပါတီခေါင်းဆောင်ဦးခင်မောင်ဆွေကပြောပါတယ်
ကျွန်တော်တို့ကလေတော်များနဲ့ဒီကျွန်တော်ရန်ကုန်တိုင်းစီမံကော်မတီကဒီမြေဆွေပွဲကြီးသွားပါတယ်ထားတဲ့ကကျတော့ကျွန်တော်များများလူလူကတော့ဘာခေါမလဲစိတ်ဝင်စားမှုမပြရဘူးဗျပြီးတော့ကျွန်တော်တို့ဒီလူလူလူလေးနဲ့ဖြစ်ရတော့အနိထားလည်းမရှိဘူးဗျအဲ့တော့ကျွန်တော်တို့ပါတီကတော့ဒီရွာလေးမှာတော့ကျွန်တော်များသွားနိုင်ခဲ့တာကျတော့ရွာလူလူနဲ့တော့ကြီးတွေ့မှုရှိတယ်ဗျရှိတော့ကတို့ကတော့ပါတီတွေကိုတိတ်ပြီးတော့စိတ်ဝင်စားကြဘူးဗျဘယ်ပါတီမဆိုပေါ့ဒါပေမဲ့ကိုကြီးတွေ့ရတဲ့အခါကျတော့ကြီးတွေ့မှုရှိသလောက်ပြောနိုင်စနိုင်ရှိခွင့်ရှိသလောက်ကတော့ဟိုနားလည်းမှုတော့သူပြန်ရသွားတာပေါ့ဗျာသဘောတော်ဗျာဟိုမျိုးဇီဘောက်ဘွဲကိုစိတ်ကုန်နေတဲ့သဘောပဲဇီဘောက်ဘွဲကိုသူညှော်မှန်းတော့ဖြစ်မလာတဲ့အခါမှာသူတို့စိတ်ကုန်ပြီးတော့ဇီဘောက်ဘွဲရှိရှိမရှိရှိငါတို့ကငါတို့ရှာစားမှာပဲဆိုဒီတော့ပေါက်သွားတယ်လို့ကျွန်တော်တို့ယူဆပါတယ်ကျွန်တော်တို့ဒီတော့ဟန်တိုင်းတရားတို့ဘာတို့ဒီကျွန်တော်တို့ကဒီကုန်စိတ်တန်းစိတ်ကန်းဆိုလို့ရှိရင်ဒီပါတီတွေကိုသိလက်မခံနိုင်တဲ့သဘောတွေတွေ့ရတယ်ဗျအဲတော့ဒီပါတီဒီပါတီကတော့ဒီပါတီရှင်လာမယ်ပါနဲ့မထူပါဘူးဆယ်လို့ကျွန်တော်ပြောတာတွေလည်းကြားတယ်ဗျ။အဲကြားတော့ကျွန်တော်တို့ပါတီတော့လာပါလာပါခေါ်ရတော့မဟုတ်ဘူးပေါ့ဗျာ။အဲစွိုင်းနဲ့ကျွန်တော်တို့ကဒီကြားတာကိုပြောပြတာပေါ့။ကျွန်တော်ကတော့ quality piece မ quality piece ပြည်ပြည်နဲ့အတူရှိအောင်ဆိုပြီးလို့ရှိတော့ကျွန်တော်ရောက်သွားတာပေါ့။အဲရောက်သွားရင်လည်းသူစိတ်ခံစားချက်တွေကိုကျွန်တော်ကြားရတာပေါ့ဗျာ
။လာမယ့်ဧပြီလ၁ရက်နေ့ကျင်းပမယ့်ကြားပြတ်ရွေးကောက်ပွဲမှာပြည်သူ့လွတ်တော်အမျိုးသားလွတ်တော်တိုင်းဒေသကြီးနဲ့ပြည်နယ်လွတ်တော်တွေကလွတ်တော်မတ်နေရလစ်လက်16နေရာအတွက်နိုင်ငံရေးပါတီတွေအတီးတီးရှင်းပြကြမှာဖြစ်ပါတယ်။ဒီရွေးကောက်ပွဲကတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအစိုးရဖြစ်လာပြီးတဲ့နောက်ပိုင်းပထမဆုံးအကြိမ်ကျင်းပမယ့်ရွေးကောက်ပွဲလည်းဖြစ်ပါတယ်ရှင်
။လာမယ့်ကြားဖြတ်ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ Mac Computer ကဆက်သွယ်မေးမြန်းထားတာကိုနားဆင်ကြရတာဖြစ်ပါတယ်။အခုတစ်ခါမှာတော့ KNY အမျိုးသားကောလရဲ့ဘွဲ့လက်မှတ်ပေးခန္ဓာကြောင့်ကိုတင်ဆက်ပေးကြပါမယ်။ KNY ဒုက္ခသည်စခန်းမှာဖွင့်လှစ်ထားတဲ့ KNY အမျိုးသားကောလကျောင်းကကျောင်းသား69ဦးကိုဘွဲ့လက်မှတ်ပေးတဲ့ခန္ဓာကိုထမ်းမြမာနေဆက်မဲဟောင်းဆောင်ခိုင်မှာမတ်လ22ရက်နေ့ကကျင်းပပြုလုပ်ခဲ့ပါတယ်။1995ခုနှစ်ကတည်းကဖွင့်လှစ်ခဲ့တဲ့ဒီ KNY အမျိုးသားကောလကျောင်းမှာနိုင်ငံတကာတက္ကသိုလ်တွေမှတွေ့မှာဆက်တက်နိုင်ဖို့အတွက်ဒီပလိုမာအောင်လက်မှတ်တွေရအောင်သင်ကြားပေးနေတာဖြစ်ပါတယ်။အခုဆိုရင်အမေရိကန်၊အိန္ဒိယ၊ဟောင်ကောင်၊ထိုင်းစတဲ့တက္ကသိုလ်တွေမှာကင်နီအမျိုးသားကောလိပ်ကျောင်းဒီပလိုမာပွဲလက်မှတ်ရပြီးသားကျောင်းသား60ကျော်ဟာအဆင့်မြင့်ပညာရေးတွေကိုတက်ရောက်သင်ကြားနိုင်နေပြီလို့ဆိုပါတယ်။ဒီကျောင်းပြည်စုံကိုထိုင်းချေဆိုင် VOA မြန်မာပိုင်းသတင်းတောက်မေးမာကသတင်းပေးပို့ထားပါတယ်ရှင်
။2015 2019နှစ်တာကာလပညာသင်နှစ်အတွင်းမှာကင်နီအမျိုးသားကောလိပ်ကျောင်းကဒုက္ခသည်ကျောင်းသား69ဦးကိုစာတီဗီကိတ်နဲ့ဒီပလိုမာဘွဲ့လက်မှတ်ပေးရပွဲတွေကိုမတ်လ22ရက်နေ့မှာကီအန်ဒီဒုက္ခသည်စခန်းတွေရှိတဲ့မယောင်ဆောင်ခရိုင်အတွင်းမှာကျင်းပပြုလုပ်ခဲ့တာပါဒီနှစ်မှာတော့ဒုက္ခသည်စခန်းနှစ်ခုကနေကျောင်းသားကျောင်းသူပေါင်း69ဦးဟာဘွဲ့လက်မှတ်တွေရရှိခဲ့တယ်ဆိုပြီးကီအန်ဒီအမျိုးသားကောလိပ်ကျောင်းရဲ့တာဝန်ခံဆရာမမော်မီမာကပြောပါတယ်ကျောင်းသူကျောင်းသားအများစုဟာဒုက္ခသည်စခန်းမှာဖွင့်ထားတဲ့အထက်တန်းကျောင်းတွေကနေအောင်မြင်လာကြသူတွေဖြစ်ပြီးဆယ်တန်းအောင်မြင်ပြီးသားကျောင်းသားတွေကိုကရင်ပြည်အမျိုးသားကောလိပ်မှာကျောင်းတက်စီပြီးဘွဲ့လက်မှတ်တွေထုတ်ပေးခဲ့တာပါဒီဘွဲ့လက်မှတ်ဟာနိုင်ငံတကာကကျောင်းတွေကတရားဝင်အသိမှတ်မပြုပေမဲ့လည်းအင်္ဂလိပ်စာအရေးအသွေးကိုလက်ခံကြတာတွေလည်းရှိတာကြောင့်ကျောင်းဝင်ခွင့်တွေဖြည့်ဆို့ပြီးကျောင်းတက်ခွင့်ရကြတဲ့ကလေးတွေလည်းရှိရလို့ဆိုပါတယ်အခုဆိုရင်နိုင်ငံတကာမှာကရင်ပြည်အမျိုးသားကောလိပ်ကကျောင်းသား60ကျော်ဟာအသိမြင့်တက္ကသိုလ်တွေကိုတက်ခွင့်ရနေပြီလို့လည်းဆိုပါတယ်
ကျွန်တော်တို့စီရင်ရ60ဦးရှိပါတယ်ကျွန်တော်တို့ဒီနိုင်ငံတကာတက္ကသိုလ်ပညာတော်တင်ဆုနဲ့တက်တဲ့အကြောင်းသူကဒီ2019နောက်ဆုံး update စီရင်ရရှိအများစုက time မှာတက်တယ်ပြီးတော့ Philippines ဟောင်ကောင် America တို့ India တို့မှလည်းရှိတယ်ဆမ
ကလေးအများစုဟာဒုက္ခသည်စခန်းမှာနေထိုင်ရင်မွေးဖွားကြီးပြင်းလာသူတွေဒုက္ခသည်မိဘတွေနဲ့အတူလိုက်ပါလာရင်ကြီးပြင်းလာသူတွေကအများဆုံးဖြစ်တယ်လို့ဆိုပါတယ်
။အများစုကဒုက္ခသည်စခန်းမှာကြီးပြင်းတဲ့ကလေးတွေဖြစ်ပါတယ်။သူကလည်းဒုက္ခသည်စခန်းမှာပဲမွေးပြီးတော့ဒီဒုက္ခသည်စခန်းဖြစ်တဲ့ကပြီးရရှိတဲ့ပညာရင်းနဲ့တစ်ဆင့်ပါနော်။ဒါကတော့အများစုဖြစ်တယ်။တချို့အ ਨੇ စုကတော့ပြည်ပြန်ထွက်လာတဲ့ဒီ IDP ကကလေးတွေလည်းပါပါတယ်
။ဆိုင်းမြန်မာနယ်စပ်မှာကင်းဒီဒုက္ခသည်စခန်းနှစ်ခုရှိပြီးဒုက္ခသည်တောင်းနေချီပြီးနေထိုင်နေကြတာပါဒုက္ခသည်စခန်းနှစ်ခုမှာအထက်တန်းကျောင်းနှစ်ခုရှိပါတယ်အဲ့ဒီကျောင်းတွေကနေအထက်တန်းအောင်ပြီးသားထူးချွန်တဲ့ကလေးတွေကတော့ကင်းဒီအမျိုးသားကောလိပ်ကိုတက်ခွင့်ရပါတယ်ကင်းဒီအမျိုးသားကောလိပ်ကိုတော့1995ခုနှစ်ကတည်းကဖွင့်လှစ်ခဲ့ပြီးကင်းဒီဒုက္ခသည်ကလေးတွေကိုအသိဉာဏ်ပညာရေးဆက်သွားနိုင်ဖို့အတွက် ပြင်ဆင်ပေးနေတာလည်းဖြစ်ပါတယ်ရှင်
။မိန်းမသတင်းပေးပို့ထားပါ VOA ကနေဗုဒ္ဓဝိညာဉ်ပိုင်းစီစဉ်ကိုဆက်ပြီးတင်ဆက်ပေးနေပါတယ်။မကြခင်တင်ဆက်ပေးမဲ့ဒုတိယပိုင်းစီစဉ်ဒီမှာတော့မြန်မာမီဒီယာမြင်ကွင်းမြန်မာရေးသုံးသပ်ချက်နဲ့အပတ်စဉ်အားကစားကဏ္ဍဆရာတွေကိုနားဆင်ကြဖို့လည်းရှိပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းမတော်တာရှင်များရှင်2019ခုနှစ်မတ်လ22ရက်ဗုဒ္ဓနေ့ညပိုင်းအတွက် VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကိုတော်တာရှင်တွေနားဆင်နေကြရတာဖြစ်ပါတယ်။အခုဆက်ပြီးတော့ည10နာရီထိလိုင်းဒိုမီတာ24 25 32နဲ့51ပြင်လိုင်းလမီတာ190တို့ကနေထုတ်လွှင့်ပေးမယ့်အစီအစဉ်ထဲမှာဆိုရင်တော့
ဒီကြောက်ကတရာပီးတဲ့အပေါ်မှာတကအေးကံကလည်းပဲသူ့ရဲ့ကောင်းပြီဖိုက်တဲ့ကြောင်လေသူဒီရားတဲ့သိကိုထုတ်ပြန်တာရှိတယ်။
ကုကြောင်အောင်စင်တတာလို့လွတ်တော်မှာမဲခွဲဆုံးဖြတ်တာနဲ့ပတ်သက်ပြီးဆန္ဒပြပွဲမှာတန်လွင်ချောင်းဆောင်တတာအမျိုးသားအသွင်ဆန္ဒဖော်ထုတ်ရေးအဖွဲ့ကဦးမင်းမင်းလွင်ကအခုလိုပြောသွားတာကိုမကြခင်မှာအပြေဆုံးနားဆင်ကြဖို့ရှိပါတယ်။ဒါပြင်ဦးကျော်စန္တာရဲ့မြမရေးသုံးသက်ချက်အပတ်စဉ်အားကစားကဏ္ဍဆရာတွေကိုနားဆင်ကြဖို့လည်းရှိပါတယ်။အခုအရင်ဆုံးတော့မြမမီဒီယာမြင်ကွင်းကိုကြည့်ကြအောင်ပါ။ဒီတစ်ပတ်အတွက်မြန်မာမီဒီယာမြင်ကွင်းမှာတော့ဗိုလ်ချုပ်အောင်စန်းတဒါလို့လွှတ်တော်မှာမဲခွဲဆုံးဖြတ်အမည်ပေးခဲ့တဲ့မွန်ပြည်နယ်မော်လမြိုင်ချောင်းဆောင်တဒါနဲ့ပတ်သက်တဲ့ဆန္ဒပြပွဲနောက်ဆက်တွဲသတင်းဖိလစ်ပိုင်သမ္မတဒူတာတေးမြန်မာနိုင်ငံကိုအလဲပတ်လာတဲ့ခီးသတင်းနဲ့ပထမအကြိမ်မီဒီယာစာတမ်းဖတ်ပွဲနဲ့ပတ်သက်တဲ့သတင်းတွေကိုတင်ဆက်ပေးသွားဖို့ရှိပါတယ်။မန်အေးခိုင်ဦးကရေးသားပြီးတော့ကိုညံဝဲအောင်ကကူညီတင်ဆက်ထားတာကိုနားဆင်ပါရှင်။
ဒီတစ်ပတ်မြန်မာမီဒီယာမြင်ကွင်းမှာတော့အရင်သတင်းပတ်တုန်းကပြည်သူ့လွှတ်တော်မှဆုံးဖြတ်ချက်ချလိုက်တဲ့မွန်ပြည်နယ်မော်လမြိုင်ချောင်းဆောင်ဆက်သွယ်ထားတဲ့ချောင်းဆောင်တရားကိုဗိုလ်ချုပ်အောင်ဆန်းတရားလိုအမည်ပေးရေးနဲ့ပတ်သက်ပြီးကန့်ကွက်ဆန္ဒပြပွဲတွေမွန်ပြည်နယ်မော်လမြိုင်မြို့မှာပြီးခဲ့တဲ့ရက်ပိုင်းကပြုလုပ်ခဲ့ကြပါတယ်။ဒီဆန္ဒပြပွဲနဲ့ပတ်သက်လို့ဆိုရှယ်မီဒီယာတွေပေါ်မှာနှီးမျိုးစုံပြောဆိုဝေဖန်တာတွေရှိပေမဲ့အခုလိုဆန္ဒပြပွဲလုပ်ခဲ့တာဟာမွန်အမျိုးသားတွေအတွက်မိမိတို့ရဲ့ဆန္ဒကိုလွတ်လပ်စွာပြောဆိုနိုင်ခွင့်ရှိတယ်လို့ရေးသားနေတာကြီးလည်းရှိပါတယ်။ဒီလိုဆန္ဒပြတာကလည်းဗိုလ်ချုပ်အောင်ဆန်းကိုမလေးစားလို့မဟုတ်ပဲလှုပ်ထုံလုံနီးမကြက်ယုံသာမကဝန်ဒေသခံတွေကိုအလေးမထားဘူးလို့ထင်တဲ့အတွက်ပြုလုပ်တာဖြစ်ကြောင်းတန်လွင်ချောင်းဆောင်တရာအမည်ပြောင်းလဲဆိုင်ရာအမျိုးသားအသွင်ဆန္ဒဖော်ထုတ်ရေးအဖွဲ့ပြန်ကြားရေးကော်မတီဝင်ဦးမင်းမင်းနွယ်ကသူသဘောထားကိုအခုလိုပြောပါတယ
်။ဒီဗိုလ်ချုပ်အောင်ဆန်းတရာပြည်ပြည့်အပေါ်မှာတကယ်အေးကံကလည်းပဲသူ့ရဲ့ကောင်းပြီဖိုက်တဲ့ကြောင်လေသူဒီရားတဲ့စိတ်ကိုထုတ်ပြန်လာတာရှိတယ်။ဒီခါကြောင်လေဘုရားအောင်သာတရားပြည့်ရဲ့ဘာဖြစ်မှမလို့လေသူရေရေကသာထုတ်ပြန်လာလေကျွန်တော်တို့တွေ့ရတယ်။ကျွန်တော်တို့ဒီကိစ္စလောက်တာကစိတ်ကပါလေဆိုတော့ဘုရားအောင်သာကိုပုဂ္ဂိုလ်ကြီးရကျွန်တော်တို့မကိုးကွယ်တာမဟုတ်ဘူးမလေးစားတာမဟုတ်ဘူးကျွန်တော် process ကိုကျွန်တော်တို့လက်ခံနိုင်လို့ကျွန်တော်တို့ကဒါဒီမျိုးစီအနိုင်ကျင့်မှုနဲ့ဆုံတွေ့ရလို့ဆိုလိုတာဒီလက်ခံပြည်သူတွေရဲ့ဌာနသဘောထားကိုလည်းမကောက်ယူဘူးဒီလက်ခံပြည်သူတို့ရဲ့ကျွန်တော်တို့ကတော့နာမခံဘူးစစ်တော်ကသူအများစုမဲနဲ့မဲခွဲပြီးတော့ဒီတရားမီသူတို့ကိစ္စကိုတော့သူတို့သုံးသုံးတိုက်လောက်ခဲ့ပေါ်မှာကျွန်တော်တို့ကလက်မခံနိုင်လို့ပဲသာပြီးတော့ဆ ላ ပြတာဆိုတော့ဒီမုန်ကြီးဖက်ဒရယ်တိုင်းကမှာကဒီတိုင်းသားတွေရင်ကြဆင်းရဲ့လောက်ရတဲ့ချိန်မှာဒီတိုင်းသားဒေတာခံတွေဘောသာဆန္ဒဓမ္မတို့ကအစုံတရာမလိုက်နိုင်ဘူးဆိုရင်လောင်လာမဲ့ဒီနေ့ကတော့ဒီဆောက်ရနေရမှာတော့ဆက်ခဲတဲ့အများကြီးဒီစတဲ့ဆောင်အောင်မယ်နောက်တစ်ခုကဒီကနေ့ပြောတဲ့ပတ်သက်ပြီးတော့ဒီတိစ္ဆာကအခြေခံရှိနိုင်တဲ့အနေအထားရှိကြပါ။နောက်ပြီးတော့သရုပ်သဆုံးပြားဒီပေါ်မှာဥပဒေကပြုပြီးတော့အရင်ဆိုရမလုပ်ဘူးဆိုရင်ကျွန်တော်တို့ကော်မတီအနေနဲ့စီမံကတ်ထိုင်ပြီးတော့ပါဆက်လို့ရကောင်းပဲဆုံးဖြတ်သွားလိမ့်မယ
်။နောက်ထပ်တင်ပြလို့တဲ့သတင်းကတော့ဖိလစ်ပိုင်သမ္မတရိုဒရီကိုဒူတာတေးမြန်မာနိုင်ငံကိုနှစ်ရက်ကြာရောက်လာတဲ့သတင်းဖြစ်ပါတယ်။သမ္မတအဖြစ်အာဏာရလာပြီးကလေးကသူ့ရဲ့မူရစ်စေဝါနှိမ်နင်းရေးနီးလန်းတွေနဲ့ ကဘာမှာကြော်ကြားတဲ့ဒီသမရဟာမြန်မာနိုင်ငံနဲ့ဆက်ဆံရေးတိုးမြင့်ဖို့ရောက်လာတယ်လို့သတင်းတွေမှာဖော်ပြကြပါတယ်။အရှိတောင်အာရှနိုင်ငံများအသင်းအာဆီယံရဲ့ဥက္ကဋ္ဌအဖြစ်ဒီနှစ်မှာဖိလစ်ပိုင်နိုင်ငံကတာဝန်ယူမှာဖြစ်ပြီးအဲ့ဒီလုပ်ငန်းစဉ်တစိ့တရေတာအရာလာရောက်လေ့လာတာဖြစ်ပါတယ်။မြန်မာနိုင်ငံကိုနိုင်ငံတော်ဧည့်သည်တွေလာတဲ့အချိန်မှာတိုင်းရင်းသားအစားအသောက်တွေနဲ့တည်ခင်းဧည့်ခံလေးရှိတာကြောင့်အခုတစ်ကောက်မှာကရင်ရိုးရာတာလဘောဟင်းနဲ့ဧည့်ခံခဲ့တယ်လို့သတင်းတွေမှာရေးကြပါတယ်။ထမှန်တင်ပြခြင်းတဲ့သတင်းကတော့အခုနှစ်မှာပထမဆုံးအကြိမ်ကျင်းပတဲ့သတင်းမီဒီယာစာတမ်းဖတ်ပွဲနဲ့ပတ်သက်တဲ့သတင်းပါသတင်းမီဒီယာနဲ့ပတ်သက်လို့စာတမ်းဖတ်ကြတဲ့အလေးအထားမရှိတာကြာမြင့်နေပြီဖြစ်ပေမဲ့အခုအခါမှာသတင်းမီဒီယာပြန်လည်ဖွံ့ဖြိုးလာတဲ့အခြေအနေကြောင့်ဒီစာတမ်းဖတ်ပွဲလုပ်ခဲ့တာဖြစ်ပါတယ်ဒီနှစ်အတွက်အချိန်လူပြီးစီစဉ်ခဲ့ရတာကြောင့်စာတမ်းတချို့အပြည့်အစုံလိုအပ်ပေမဲ့နောက်နှစ်တွေမှာလှုပ်ဆောင်သွားမယ်လို့မြန်မာမီဒီယာနဲ့အမျိုးသမီးများစာတမ်းတင်သွင်းတဲ့မတင်းတင်းတာကပြောပါတယ
်။1992နောက်ပိုင်းနဲ့ပေါ့နော်။ဒီစာတမ်းစာတမ်းဆိုတဲ့ဟာကထွက်မလာတော့ဘူးပေါ့နော်။ဟိုအရင်တုန်းကဟိုမှတ်တမ်းတွေလည်းကျောက်လူလီပါဖြစ်နေတယ်။အဲဒီကျောက်လူလီပါဖြစ်နေတာကိုပြန်ပြီးတော့ပေါ်နေတယ်ပေါ့နော်။ဆိုတော့ရေကျက်နဲ့အဲသူတို့လုံးကြတယ်။ဒီဟာကလောလောဆယ်ပထမရှင်းလန်းအနေနဲ့ကလုံးတဲ့အခါမှာပေါ့နော်။အွန်လိုင်းမီဒီယာနဲ့ပတ်သက်တဲ့စာတမ်းတွေပါလို့ပေါ့နော်မကြည့်ဖြစ်နိုင်ဘူးလို့ပေါ့နော်ဝေဖန်တာလည်းကြားရတယ်။ဒီမှာပဲအပေါင်းအုံးကြိမ်ကြောက်ပါတယ်ဟိုမြို့တော်ခမ်းမှာပါပေါ့နော်ဒီကကျင်းပတာလည်းအဲတကယ်တော့ပေါ့နော်ဒီစာနယ်ဇင်းအဲဆိုတာဆိုတဲ့ဟာကဘုရားအောင်ဆန်းကစာနယ်ဇင်းသမားတွေနဲ့တင်းစားရှင်းလင်းပွဲအဲလုပ်သွားတယ်ဆိုတဲ့အမှတ်တရပေါ့နော်အဲ့ဒီအမှတ်တရကိုလည်းပြန်ဖောက်ပြင်မယ်။နောက်ကမြို့တော်ခမ်းမှာကိုလည်းတကယ်တော့ဆိုလို့ရှိရင်အဲစာနယ်ဇင်းတင်းသမားသမကလားမသိဘူး။အဲ့ဒီဟာကရှင်လုံးမြန်းရှိတယ်ပေါ့နော်အဲ့ဒီဟာကိုလည်းပြန်တော့တောင်းတယ်လို့ကြားတယ်ဟောအဲ့လိုရည်ရွယ်ချက်တွေပေါ့နော်အဲ့ဒါနဲ့လုံးဖြစ်တာပါဟောအခုပုံစံဆိုလို့ရှိရင်တော့နောက်နှစ်တွေဆက်ပြီးရလုပ်သွားမှာပါအဲ့ဒီခါကျရင်လည်းပထမပြောထားတဲ့အတိုင်းပဲအဲတနိုင်ငံလုံးမှာရှိတဲ့သတင်းစာနယ်ဇင်းဒီအားလုံးပါဝင်ပြီးတော့ပေါ့နော်အဲဒီစာတန်းကလည်းတကယ်ပြည်ရင်နဲ့စာတန်းဖြစ်အောင်ပေါ့နော်စူးစမ်းသွားမယ်ဆိုရဲရည်ရွယ်ချက်တွေရှိပါတယ
်နောက်ဆုံးအနေနဲ့တင်ပြချင်တာကတော့ဒီတစ်ပတ်မီဒီယာတွေထဲမှာကိုရီးယားနိုင်ငံကိုသွားပြီးအလုပ်လုပ်ဖို့ပုံစံစာရွက်ဖောင်လူဝယ်ရင်ဝယ်သူအချင်းချင်းထိုးကြိတ်ကြတဲ့သတင်းမြန်မာပြည်သူတွေကြားရေးပန်းစားနေတဲ့မြန်မာ Idol Final ပွဲနဲ့ပတ်သက်တဲ့အမှုပညာသတင်းတချို့နဲ့ Academy ပေးပွဲသတင်းတွေကမြန်မာမီဒီယာတွေပေါ်မှာလွှမ်းမိုးနေတယ်ဆိုတာကိုတင်ပြလိုက်ရပါတယ်ခင်ဗျာ
မဲအင်ခိုင်ဦးရေးသားပြီးကိုညံဝင်းအောင်တင်ဆက်ပေးထားတဲ့ဒီဒီဘက်အတွက်မြန်မာမီဒီယာမြင်ကွင်းကိုနားဆင်ခဲ့ကြတာဖြစ်ပါတယ်။ VOE ကနေခုလိုထုတ်လွှင့်ပေးနေတဲ့အတန်းလွင့်စီစဉ်တဲ့ပါဝင်ရုပ်မြင်သံကြားစီစဉ်တွေကိုထုတ်လွှင့်နေချိန်နဲ့ဒီပိုင်းနဲ့ထက်မှာပဲ VOE ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voenews.com မှာတိုက်ရိုက်ဖန်ယူနားဆင်နိုင်ပါတယ်။ဒါပြင် VOE ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOE Burmese News စာမျက်နှာမှာလည်းတိုက်ရိုက်ဖန်ယူနားဆင်နိုင်ပါတယ်ရှင်။
ဒီဝေးမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြောနေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7ဂျိုးလူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
ဒီရဲ့ဘဒူးနေ့ညပိုင်းစီစဉ်တွေကိုဆက်ပြီးတိုင်းထုံးလွှင့်ပေးနေပါတယ်။အခုတခါဦးတော်စံသားရဲ့မြန်မာရေးသုံးသက်ချက်ကိုတင်ဆက်ပေးကြပါမယ်။ NLD အစိုးရသက်တမ်းတနစ်တာကာလအတွင်းအဂတိလိုက်စားမှုကြာစင်းတာအပါအဝင်ဒေသန္တရချုပ်ရေးပတ်မှာတိုးတက်မှုတချို့ရှိပေမဲ့လည်းနိုင်ငံရေးနဲ့စီမံခန့်ခွဲရေးပိုင်းတို့မှာစိတ်ပျက်စရာတွေကြုံနေရတယ်လို့မြန်မာနိုင်ငံကပြန်ရောက်လာတဲ့ VOA မြန်မာပိုင်းအက်ဒီတာဒေါခင်စိုးဝင်းကသုံးသပ်ပါတယ်။ NLD အစိုးရတက်ခါစားချိန်မှရောသက်တမ်းတနစ်ပြည့်ချိန်မှရော VOA ရန်ကုန်ရုံးခွဲမှာတောရောက်တာဝန်ယူခဲ့တဲ့ဒေါခင်စိုးဝင်းနဲ့ဦးကျော်စံသားတို့ဆွေးနွေးသုံးသပ်ထားတာကိုနားဆင်ပါရှင့်။
clean government လို့ခေါ်တဲ့ဒီတန့်ရှင်းတဲ့အစိုးရဆိုတဲ့အပိုင်းမှာတော့ခေါင်းဆောင်ပိုင်းဒီအဂတိလိုက်စားမှုကင်းစင်သွားတယ်။အောက်ပိုင်းမှာလည်းအထက်အလျောက်ရွက်ကြသွားတယ်ဆိုတာ NLD အစိုးရရဲ့အားသာချက်တရအဖြစ်နဲ့ကျွန်မရှုမြင်ပါတယ်။ဒါပေမဲ့ good governance လို့ခေါ်တဲ့ဒီကောင်းမွန်တဲ့စီမံခန့်ခွဲမှုအပိုင်းမှာတော့အားနည်းစေပဲလို့ကျွန်မအမြင်နဲ့သုံးသပ်လို့ရပါတယ်။လူ့ကိုမကြည့်နဲ့ပါတီကိုပဲကြည့်ပြီးမြဲပေးပါဆိုတဲ့အခါမှာ အဲ့ဒီစီမံခန့်ခွဲမှုလုပ်တဲ့လူတွေမှာကဒီစီမံခန့်ခွဲနိုင်တဲ့စွမ်းရည်ကအတော်လေးလိုအပ်နေတယ်လို့ကျွန်မသုံးသပ်လို့ရပါတယ်အဲ့ဒါကြောင့်အားမလို့အားမရဖြစ်ကြတာအများကြီးတွေ့ရပါတယ်ရှင
်နောက်အဲ့လိုပဲစီစာထင်ရှားတဲ့တုတ်တက်မှုလေးပြောပြပါအောင်ခင်ဗျာ
ရန်ကုန်တိုင်းဆိုလို့ရှိရင်ပေါ့ဒီဝင်းကြီးချုပ်ကိုရိုင်းကသူပြုပြင်ပြောင်းလဲခြင်းတဲ့ဟာလေးတွေကိုသူဆက်လုပ်ခဲ့တွေ့ရပါတယ်အဲ့တော့ပြည်သူလူထုအများစုကလည်းဒီသူဆက်လုပ်ခဲ့တဲ့ပြုပြင်ပြောင်းလဲမှုတွေကိုအတိအမှတ်ပြုတာရှိသလိုတချို့ကလည်းအတိအမှတ်မပြုတော့မကဘဲနဲ့အပြစ်တင်တဲ့လူတွေလည်းရှိပါတယ်ဒီမကွေးတိုင်းတို့ဘာလို့မှဆိုလို့ရှိရင်ဝင်းကြီးချုပ်ကမစ်တမ်းမကိုအလုတ်ကိုဖိဖိစီစီလုတ်တယ်အတန်တော့မကြအောင်ဒါပေမဲ့အလုတ်ဖြစ်တယ်ဆိုပြီးတော့ဥမာလမ်းနေလဲအရန်ကောင်းလာတယ်တစ်စင်းတကြစီမံခန့်ခွဲနိုင်တယ်ဆိုပြီးတော့ချီးကျူးတာတွေရှိပါတယ်တချို့ပြည်နယ်တွေကြတော့လည်းလုံပိုင်ခွင့်ကိုအတုံးမချတတ်ဖင်းနဲ့ဟိုလင်းတာကြီးအများကြီးရှိတာပေါ့နော်ဒီအုတ်ချွေရေးဘိုင်းနဲ့ပတ်သက်ပြီးခြုံပြီးပြောရမယ်ဆိုလို့ရှိရင်နိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်ကဒီလုတ်ပိုင်ခွင့်အာဏာပေးတဲ့နေရာမှာပြတ်သားမှုမရှိတာပဲလားဒါမှမဟုတ်အောက်ခြေပြည်နယ်အတိုင်းသီးသီးမှာရှိတဲ့လူတွေကပဲဒေါ်အောင်ဆန်းစုကြည်ကိုကြောက်နေတာပဲလားတော့မပြောတတ်ဘူးပေါ့နော်သူတို့မှာလုတ်ပိုင်ခွင့်မရှိတဲ့လူမျိုးအလုံးကမြင်နေကြရတယ်အဲ့တော့လုတ်ပိုင်ခွင့်ကိုပြပြတသားခွဲဝေပေးမှုအပိုင်းမှာဒေါအောင်ဆန်းစုကြည်မှာအမတန်မအာနေနေတယ်လို့ကျွန်မသုံးသပ်ပါဒါကျွန်မကိုယ်ပိုင်အမြင်ပါဟု
တ်ကဲ့ဒေါအောင်ဆန်းစုကြည်ကအာနာလုတ်ပိုင်ခွင့်ကိုခွဲမပေးတာလားအောက်ကလူတွေကပဲတာဝန်မယူရတာလားဘယ်လိုသုံးသပ်လို့ရလဲ
ကျွန်မဥပမာလေးတစ်ခုပြောမယ်ဆိုလို့ရှိရင်ဒီငြိမ်းချမ်းရေးလုပ်ငန်းစဉ်မှာဒေါအောင်ဆန်းစုကြည်တာဝန်ပေးထားတဲ့ပုဂ္ဂိုလ်ရှိရဲဆိုပေမဲ့သူတို့နှစ်ယောက်အတန်ဒီကနေ့အထိကျွန်တော်တို့သတင်းမီဒီယာမှာဘယ်သူမှမကြားရသေးပါဘူး။ဦးသိန်းစိန်အစိုးရလက်ထက်ဆိုလို့ရှိရင်ဘာပဲပြောဟို power delegate လုပ်တာလုတ်ပိုင်ခွင့်ပေးတာပြတ်သားတယ်လို့ပြောရှိခဲ့တာပေါ့နော
်။ဟုတ်ကဲ့။အဲ့ဒီအကြောင်းရင်းကျွန်တော်ကနာမေးတဲ့မေးခွန်းပဲပြန်မေးရမယ်ဆိုရင်ဒေါအောင်ဆန်းစုကြည်ကိုယ်တိုင်ကလွှဲမပေးချင်တာလားသူတို့ကိုယ်တိုင်ကတာဝန်ပြီးမလုပ်ရတာလားဘယ်လိုယူဆပါလဲ
။ကျွန်မအမြင်ပြောရရင်ပေါ့နော်။ပွင့်လင်းမြင်သာမှုမရှိခဲ့တဲ့အစိုးရလက်အောက်မှာဘျူရိုကရက်တွေဒီအစိုးရဝန်ထမ်းတွေလုပ်ခဲ့တယ်နေခဲ့ရတယ်။စစ်အစိုးရလက်အောက်မှာနေခဲ့ရတဲ့ဆိုတဲ့ခါကျတော့ဒီလူကြီးတယောက်ကနေပြီးတော့လုပ်ပါလို့မပြောမချင်းပြောပါလို့မပြောမချင်းသူတို့မပြောနိုင်ဘဲနဲ့ကြောက်စိတ်ပါတာလည်းဖြစ်နိုင်တယ်။သူတို့ပြောလိုက်လို့တခုခုမှားသွားတယ်ဆိုလို့ရှိရင်ဒေါအောင်ဆန်းစုကြည်စိတ်ကွက်သွားမှာဆိုတာလည်းဖြစ်နိုင်တယ်
။နိုင်ငံသားမီဒီယာတခုမှသုံးသပ်တဲ့လူတယောက်ကရေးပါတယ်။ဒေါအောင်ဆန်းစုကြည်ကိုဆက်ခံနိုင်မဲ့အလားအလာရှိသူဟာဖြိုးမင်းသိမ်းဖြစ်တယ်။သူဟာဒေါအောင်ဆန်းစုကြည်ကိုသူ့ရဲ့ကိုယ်ပိုင်အယူအဆကိုပုံမှန်လင်းလင်းအတင်ပြရရဲဆုံးသူဖြစ်တယ်။ဒါကိုလည်းဒေါအောင်ဆန်းစုကြည်ကထုတ်ခံတယ်လို့သူဆိုထားတယ်ဒေါခင်ဆိုရင်ခင်ဗျာ
။ဟုတ်ကဲ့ဦးဖြိုးမင်းသိန်းကတော့သူရန်ကုန်တိုင်းကိုထိမ့်သိမ့်နိုင်နေဆိုတော့အရေးအချင်းကလည်းမနှဲပါဘူးအဲ့တော့သူဟာလူငယ်တယောက်ဖြစ်တယ်စစ်တပ်ကလာတဲ့လူလည်းမဟုတ်ဘူးအရသားလူငယ်ចောင်းသားလူငယ်ကနေပြီးတော့ဒီလိုဒီနေရာရောက်လာတဲ့အခါမှာဒါကငါလုံးပြမှဖြစ်မယ်ပြပြတသားလုံးမှဖြစ်မယ်ဆိုပြီးတော့သူအရေးစုံပြီးလုတ်ခဲ့တာဘာပဲပြောအတိုင်းဒါတစ်ခုအထိခီးရောက်တယ်လို့ပြောလို့ရပါတယ်အဲ့တော့ဒေါအောင်ဆန်းစုကြည်အနေနဲ့လည်းဒါကို appreciate လုပ်တယ်လို့ကျွန်တော်တို့ကြားရပါတယ်တခြားပြည်နယ်တွေတိုင်းနေရာဝင်ကြီးချုပ်တွေအနေနဲ့လည်းသူ့ရဲ့နမူနာလေးကိုယူပြီးတော့ပြောင်းလဲတင်တာကိုရဲရဲဝင်းဝင်းကြီးပြောင်းပြဖို့လိုတယ်ဒေါအောင်ဆန်းစုကြည်ကိုတိုင်ပင်လို့ရတယ်လို့ကျွန်မထင်ပါတယ်ဘာလို့ဆိုတော့သူတို့ကြောက်နေတယ်ဆိုတာကလည်းဟိုကျွန်မတို့အမြင်ကိုပြောတာပေါ့နော်တကယ်လဲဟုတ်ချင်မှာဟုတ်မှာပါ
ငင်းချမ်းရေးဖြစ်စဉ်ကဘလောက်ရှိကိုတွေ့ပါလဲဒေါအောင်ဆန်းစုမဲဆွဲရုံကပြေခဲ့တဲ့ဂတိပေါ့လေငင်းချမ်းရေးရအောင်လုပ်မယ်ဆိုတာဟာသိအရေးကြီးတဲ့ကိစ္စတစ်ခုဖြစ်ပါတယ
်အခုအခြေအနေကတော့ဟိုရှေ့တလှမ်းမှမတွေ့ဘဲနဲ့နောက်ကိုနှစ်လှမ်းပြန်ဆုတ်နေတယ်လို့ကျွန်မမြင်ပါတယ်အားလုံးသိတဲ့အတိုင်းပဲအခုလောလောဆယ်တိုက်ပွဲတွေကလည်းဆက်ဖြစ်နေတယ်နောက်ပြီးတော့ဗမာလူမျိုးကြီးဝါဒအရာသူတို့ဟိုခွဲခြားဆက်ဆံနေတယ်ဆိုတာဒီကနေ့အထိတိုင်းရင်းသားလူမျိုးအသီးသီးမှရှိနေတဲ့ခံစားချက်ပါနောက်ပြီးတော့တိုက်ပွဲတွေဖြစ်တာနဲ့ပတ်သက်လို့ငင်းညာရေးအကြံပေးအဖွဲ့ခေါင်းဆောင်ဦးအောင်ကြည်ကိုကျွန်မမေးမှုပါတယ်မေးတဲ့အခါမှာဦးအောင်ကြည်ကပြောတာတိုက်ပွဲတွေဖြစ်နေတယ်ဆိုတာတဲ့နီးဗျူဟာအရာဖြစ်နေတာပါတဲ့ကျွန်မအခုလုပ်နေတဲ့ငင်းညာရေးလုပ်ငန်းစီကြီးကဒါဟာမဟာဗျူဟာအရာလုပ်နေတာပါတဲ့အဲ့တော့တိုက်ပွဲတွေကတစုံတစ်ခုသောနည်းမြေပိုင်ဆိုင်မှုကိုအခြေခံတယ်နည်းမြေကျူးကျော်မှုကိုအခြေခံတယ်အဲ့ဒါကြောင့်ဒီငင်းညာရေးလုပ်ငန်းစီကြီးဖြစ်တဲ့ဒီမဟာဗျူဟာကိုတော့အ ਨੇ အကျဉ်းသာထိခိုက်မှုရှိပြီးတော့လုံးဝဒီတိုက်ပွဲတွေကြောင့်ငင်းညာရေးလုပ်ငန်းစီကြီးပြတ်သွားနိုင်တယ်ဆိုတော့မဟုတ်ဘူးလို့သူကပြောပါတယ်ဒါပေမဲ့ကျမတို့လက်တွေ့မြင်နေရတဲ့အခြေအနေမှာဒီတိုင်းရင်းသားတွေဘက်ကခံစားရတဲ့နာကြီးချက်တွေဥပမာဆိုလို့ရှိရင်ဒီမြောက်ပိုင်းမဟာမိတ်အဖွဲ့လို့ခေါ်တဲ့ဒီ၄ဘွဲ့ဆိုလို့ရှိရင်စစ်တပ်ကနေပြီးတော့မတူသလိုမတန်သလိုဆက်ဆံနေအာသူတို့ကတော့ဒီဘွဲ့ဝိုင်းကိုခေါ်စရာမလိုဘူးဆိုတော့ခံစားချက်ပေါ့လေအဲ့ဒါဖြစ်နေတဲ့အတွက်ကြောင့်မလို့ဒီတိုင်းရင်းသားတွေနဲ့ငင်းညာရေးရယူတဲ့ကိစ္စမှာတန်းတူအခွင့်အရေးမရသေးသေးရကတော့ငင်းညာရေးကရွှေပြည်တော်မျှော်တိုင်းဝေးဖြစ်နေမှာပ
ါဒေါက်ကင်ဆိုရင်ပြောလို့တက်ကြောင့်အဓိကငင်းညာရေးဖြစ်စရာမရွေးဘူးလို့လူတိုင်းကပြောကြပါတယ်ဒီချိန်ထဲမှာစစ်တပ်ကလည်းပဲဒေါအောင်ဆန်းစုကြည်ကဘာမှလွန်ဆန်ပြီးတော့ပြောပိုင်ခွင့်မရှိဘဲနဲ့စစ်တပ်ရဲ့လေတံအတိုင်းလိုက်ပြီးတော့ဒေါအောင်ဆန်းစုကြည်ကိုယ်တိုင်အခုကပြောလာတယ်လို့သုံးသပ်ကြပါတယ်အဲ့ဒါရော
ဟုတ်ကဲ့ ဒီစစ်တပ်အကြောင်းပြောရမယ်ဆိုလို့ရှိရင်တော့ဒီဖွဲ့စည်းပုံအခြေခံဥပဒေကိုမပြင်သေး၍စစ်တပ်ရဲ့အခန်းကဏ္ဍကတော့မြန်မာနိုင်ငံမှာအများအားလွှမ်းမိုးနေဦးမှာပါ။အမှန်ကတော့တတ်မလို့ဆိုတာပြည်သူပြည်သားအလုံးရဲ့အသက်အိုးအိမ်စည်းစိမ်ကိုအကာအကွယ်ပေးရမယ်၊လုံခြုံမှုရှိအောင်အကာအကွယ်ပေးရမယ်။ဒါပေမဲ့အဲ့ဒါလေးကမိဂါမတ်တာဖြစ်နေပြီးတော့သူတို့ပါကျင်တာကနိုင်ငံရေးစီးပွားရေးလူမှုရေးမှာတတ်မလို့အနေနဲ့ဥဆောင်ပြီးပါကျင်နေဆိုတဲ့လေသံမျိုးကိုဗိုလ်ချုပ်မှုကြီးမင်းအောင်နိုင်ကိုယ်တိုင်ပြောခဲ့တာရှိပါတယ်။အဲ့ဒီခါကျတော့ဒီဒေါန်ဆန်းစုကြည်အနေနဲ့ကလည်းတတ်မလို့နဲ့ဟိုဘယ်လိုခေါ်မလဲအလိုက်တဲ့အလျားတဲ့ဆက်ဆံနေရတဲ့ပုံမြင်နေရတယ်တတ်မလို့စိတ်ကွက်သွားမှာကိုသူ့အနေနဲ့တိတ်ပြီးတော့မလိုလားတဲ့ပုံစံမြင်နေရတယ်ရှင်ထွေထွေအုပ်ချုပ်ရေးဦးစီးဌာနဆိုလို့ရှိရင်ဟိုကြေးလက်အထီအောင်သူတို့ရဲ့ဩဇာလွှမ်းမိုးမှုကရှိနေတော့မှာပဲဒေါ်ဆန်းစုကြည်ရဲ့ဩဇာအာဏာအဲ့ဒီနေရာကိုလုံးဝတက်ရောက်မှုမရှိပါဘူးတမရာကြီးဦးထင်ကျော်ဆိုပိုတောင်းဆိုးပါသေးတယ
်တမရာကိုနောက်ဆုတ်စေဖို့ကလည်းဖွဲ့စည်းပုံပြင်မှရမယ်အဲ့ဒီကစားလည်းပဲသူတို့လုံးဝမထိနိုင်မတွန်းနိုင်တော့ဘူးအခုခါမှာကျွန်တော်တလောတော့ကဥညာဝင်းကိုမေတော်ဥညာဝင်းကသူတို့အစိုးရတက်လာတဲ့အခါမှာအခက်အခဲကမျောလင့်လာတဲ့အများကြီးကြီးမားပါတယ်တဲ့အဓိကစစ်တပ်ကပါဝင်နေခြင်းဖွဲ့စည်းပုံကိုမပြင်နိုင်ခြင်းပဲဖြစ်တယ်လို့ဆိုပါတယ်ဆိုတော့ဒါကိုမပြင်နိုင်သေးတော့သောသောကအခြေအနေမျိုးဆီကိုရွေးလာစရာအကြောင်းမရှိဘူးခင်ဗျာ
ဟုတ်ကဲ့ပါအဲ့တော့ NLD ဒီဇိုင်းမတ်မတ်စူးစမ်းလာခဲ့တာကလည်းဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုပဲဒီဇိုင်းမတ်မတ်စူးစမ်းလာခဲ့တာဒါပေမဲ့တစ်နှစ်သာပြည့်သွားတယ်လွတ်တော်တွေမှာကျမတို့ကြည့်နေတဲ့အခါမှာတခြားဥပဒေအမျိုးမျိုးသာဟိုပြင်ဆင်ဖို့စူးစမ်းခဲ့တယ်ထိုက်လျောက်ပြင်ဆင်နိုင်ခဲ့တဲ့ဥပဒေတွေရှိတယ်ဒါပေမဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေမှာအဓိကကျတဲ့ဒီတပ်မတော်ရဲ့အခန်းကဏ္ဍကိုပြင်ဖို့ဟာတော့နှမ်းတစည်းလောက်တောင်မှအကျိုးတက်ရောက်မှုမရှိခဲ့ဘူးလို့ပဲကျမမြင်ပါတယ်ရှင
်နောက်နိုင်ငံရေးကိစ္စတွေထဲမှာအရေးကြီးတဲ့ကိစ္စနိုင်ငံတကာကလည်းအများကြီးဝေဖန်ရှုတ်ချနေတဲ့ကိစ္စရခိုင်ပြည်နာဖြစ်ပါတယ်ဒီကိစ္စကလာလာဘလောက်ကောင်းနိုင်တယ်လို့ထင်ပါလဲအဓိကအခက်အခဲဘာဖြစ်နေပါလဲ
ရခိုင်ပြည်နယ်မှာရှိနေတဲ့ဒီမွတ်စလင်တိုင်းဝိုင်းပေါ့နော်အဲ့ဒီမွတ်စလင်တိုင်းဝိုင်းနဲ့ဒီဒေသခံမူရင်းရခိုင်တိုင်းရင်းသားတွေရဲ့ကြားပြည်နာကတော့ဟိုတော်တော်လေးကိုအခက်အခဲတွေနဲ့ရင်ဆိုင်နေရတဲ့အခြေအနေမှာပဲရှိနေသေးပါပဲဘာဖြစ်လို့လဲဆိုတော့မွတ်စလင်တိုင်းဝိုင်းကရခိုင်ပြည်နယ်ကနေပြီးတော့အပြင်လဲထွက်လို့မရတာအဲ့မှာပဲဂျောင်ပိတ်မိနေတဲ့သဘောဖြစ်နေတယ်ပြီးတော့သူတို့ကိုဒီမြန်မာနိုင်ငံရဲ့1982ခုနှစ်ဒီနိုင်ငံသားပြုမှုဥပဒေနဲ့အညီနိုင်ငံသားဖြစ်ခွင့်ပေးပြီးတော့မြန်မာနိုင်ငံထဲကိုဖြန့်ပြီးတော့သွားနိုင်မယ်ဆိုလို့ရှိရင်ဘာပဲပြောပြောဒီရခိုင်ပြည်နယ်ရင်ဆိုင်နေရတဲ့အကြက်တဲအထိုက်လျောက်ပြေးလဲသွားနိုင်မယ်လို့ကျွန်မမြင်ပါတယ်ဘာလို့လဲဆိုတော့ရခိုင်တိုင်းရင်းသားတွေကဟိုစိတ်ထဲမှာဖြစ်နေတာသူတို့တွေကလည်းစင်းရဲနေကြရတာပဲလေမွတ်စလင်အတိုင်းဝိုင်းကိုကူညီဖို့ဆိုပြီးတော့နိုင်ငံတကာအတိုင်းဝိုင်းကနေပြီးတော့ဟိုလာပြီးတော့ပေးနေတဲ့အကူအညီတွေကလည်းများသောအားဖြင့်မွတ်စလင်အတိုင်းဝိုင်းကိုပြစ်မှတ်ထားပြီးမွတ်စလင်အတိုင်းဝိုင်းကိုအာရုံစိုက်ပြီးပေးနေတာဖြစ်ပါတယ်အဲ့ဒီခါမှာရခိုင်ဒေသခံတိုင်းရင်းသားတွေအနေနဲ့ကသူတို့လည်းစင်းရဲတာပဲသူတို့မှလည်းစာတင်ကြောင်းတွေလည်းမရှိဘူးဒီကျမ်းမာရေးဆောင်ရှောက်မှုကလည်းမလုံလောက်ဘူးဒါပေမဲ့တကယ်ဝိုင်းပြီးတော့ပြုတ်ပေးနေတာဒီမွတ်စလင်အတိုင်းဝိုင်းကိုဖြစ်နေရဲဆိုတဲ့ခါကျတော့ရခိုင်နေရဲ့စိတ်ထဲမှာဘာလို့ပဲပြောမခံရှိမခံတာတွေဖြစ်ကြတာပေါ့လေအဲ့တော့ဒီဗမာတပြည်လုံးခံစားရမယ့်ဝေဒနာအလုံးကိုမွတ်စလင်အတိုင်းဝိုင်းနဲ့အတူတူနေနေရတဲ့ဒီရခိုင်တိုင်းရင်းသားတွေရဲ့ခံစားချက်ကအင်မတန်မှကိုနာကြည့်ဖို့လည်းကောင်းပါတယ်အဲ့ဒါကြောင့်မို့သူတို့တွေဟိုကြောင်ပိတ်မိတယ်လို့ဖြစ်နေတဲ့အတွက်ကြောင့်မလို့သူတို့တွေကိုတကယ်လို့ဒီ1982ခုနှစ်နိုင်ငံသားပြုမှုဥပဒေအရဥပဒေနဲ့အညီပေးလို့ရတဲ့ရေချင်းပြည့်မိတဲ့လူကိုပေးတဲ့အခါမှာသူတို့တွေကိုမြန်မာနိုင်ငံထဲကိုလွတ်လပ်စွာသွားလာခြင်းပေးခဲ့မယ်ဆိုလို့ရှိရင်တော့ဘာပဲပြောအထိုက်အလျောက်ပြေလည်နိုင်မယ်လို့ကျွန်မထင်ပါတယ်ရှင
်စီးပွားရေးပြည်သူလူထုရဲ့နေထိုင်ဘဝဘယ်လောက်တိုးတက်လာသလဲအလုတ်ကင်ပူရလာရသလားနည်းနည်းပြောစီရှင်ပါတယ
်မြန်မာနိုင်ငံမှာအခုဟိုတယ်အစ်တေစောက်တယ်စားတောက်ဆိုင်တွေအစ်တေပေါ်လာတယ်ပြီးတော့ဟို shopping center ကြီးတွေ shopping mall ကြီးတွေပေါ်လာတယ်ဆိုတော့ဘာပဲပြောမြန်မာပြည်သူလူထုကအရင်တုန်းကတည်းကဆိုင်တော့အလုတ်ကင်အခွင့်အလမ်းတွေပို့ပြီးတိုးတက်လာတာတွေ့ရပါတယ
်ပညာရေးကျမ်းမာရေးရောခင်ဗျာ
ပညာရေးကဏ္ဍအခုတည်းကဒီစနစ်တစ်ခုစမ်းသပ်လိုက်မအောင်မြင်လိုက်နောက်တစ်ခုစမ်းသပ်လိုက်နေကျောင်းသူကျောင်းသားတွေဆရာဆရာမတွေရဲ့ဘဝအစမ်းသပ်ခံအစ်စ်မှာပဲရှိနေသေးပဲလို့ကျွန်မထင်ပါတယ
်ကျမ်းမာရေးရော
ကျမ်းမာရေးမှာရန်ကုန်မြို့ကြီးမှာတော့ဒီပုဂ္ဂလိကဆေးရုံတွေအများကြီးပေါ်လာတယ်ပတ်စံတက်နိုင်တဲ့လူဒန်းစားအတွက်ကတော့ပုဂ္ဂလိကဆေးရုံတွေကကျမ်းမာရေးပြည်သူဆောင်ရှောက်မှုအတွက်ကကောင်းကောင်းကြီးပေးနိုင်ပါတယ်ဒါပေမဲ့ဆေးရသားလူဒန်းစားအတွက်ကတော့ဒီကိုပိုင်ဆေးကန်းလေးတွေပုဂ္ဂလိကဆေးကန်းလေးတွေမှာသွားမယ်ရန်ကုန်ဆေးရုံကြီးကိုသွားပြီးတော့အကူအသခံမယ်ဒါပေမဲ့ရန်ကုန်ဆေးရုံကြီးမှာလည်းလူနာတွေကများတဲ့ခါကျတော့ဝင်းနဲ့အားမမျှပဲနဲ့ဝင်းဆောင်မှုပေးတဲ့အပိုင်းမှာတော့အားနေနေပါတယ်ဒါပေမဲ့ရန်ကုန်ဆေးရုံကြီးအရေးပေါ်ဌာနမှာတော့အတော်လေးတိုးတက်လာတာတွေ့ရပါတယ်ရရောက်ဘယ်လူနာမဆိုလူမျိုးမရေးဘာသာမရေးအကုန်လုံးကိုအမျက်တတအကုန်လုံးကိုဝန်ဆောင်မှုပေးနေတာတွေ့ရလို့ကျွန်မစိတ်ချမ်းသာပါတယ
်ဟုတ်ကဲ့မမင်းမဖြစ်မေးတဲ့ကိစ္စတခါတော့ကျွန်တော်သတင်းသမားတွေရဲ့လွတ်လပ်ခွင့်ပါပဲမီဒီယာလွတ်လပ်ခွင့်ဘယ်လောက်ရှိကြပါသလဲအစိုးရကမီဒီယာတွေပေါ်ဘယ်လောက်ထိအလေးအနက်ထားပါသလဲခင်ဗျာအရေးကြီးလို့ပါသလဲအမ်
ကျမတို့ကအရန်ကိုမျှော်လင့်ခဲ့တာပေါ့နော်ဒီအရသာအစိုးရတည်တက်လာလို့ရှိရင်တော့ကျမတို့မီဒီယာလောကသားတွေပို့ပြီးလွတ်လပ်လာမယ်အဲပို့ပြီးတော့လည်းသတင်းတွေကိုကြက်ကြလက်ကြအချိန်နဲ့တပြေးညီဟိုသက်ဆိုင်ရာနေပြီးတော့ရရှိလိမ့်မယ်လို့ကျမတို့အမျှော်လင့်ကြီးမျှော်လင့်ခဲ့တာပါဒါပေမဲ့ကျမတို့မျှော်လင့်ချက်ကြီးရပဲတိတ်ကြီးနေတာလားတော့မသိဘူးပေါ့လေအရင်အစိုးရလက်ထက်တုန်းကတည်းကတောင်းမှပို့ပြီးခက်ခဲတာတွေတွေ့ကြရတာလည်းရှိပါတယ်။ဒါပေမဲ့တချို့ဝန်ကြီးဌာနတွေကတော့တယ်လီဖုန်းလှမ်းဆက်လိုက်လို့ရှိရင်ဖြေတဲ့ဝန်ကြီးဌာနတွေရှိပါတယ်။ဒါပေမဲ့ပြောရေးဆိုခွင့်ရှိတဲ့သူတွေဆိုပြီးတော့ခန့်ထားပေးမယ်လို့လည်းတစ်ခါတလေချို့ဝန်ကြီးဌာနပေါ့နော်လုံးဝမပြောရဲမဆိုရဲတဲ့လူတွေအများကြီးနဲ့မီဒီယာဆက်ဆံနေရတယ်ပြီးတော့သတင်းအချက်အလက်ရယူပိုင်ခွင့်ဆိုတဲ့နေရာမှာလည်းဒီကနေ့အထိတိုးတက်မှုမရှိသေးပါဘူး66ဂါကြီးဆိုတဲ့ပုံမှန်အရာလဲအခုတော်တော်လေးကိုဟိုအကြက်တဲတွေနဲ့ရင်ဆိုင်နေရတယ်အခက်ခဲတွေနဲ့ရင်ဆိုင်နေရဆဲဖြစ်ပါတယ်
ဒီနေ့ပြလာပြီးဖြစ်တဲ့ NLD ဆိုရတက်တန်းကာလာမှာ VOA ရန်ကုန်ရုံးမှာတာရောက်တာဝန်ယူခဲ့တဲ့ VOA Editor Talking ဆိုဝင်းနဲ့ဦးကျော်စံသားတို့ဆွေးနွေးထားတဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ကြကြတာဖြစ်ပါတယ်။သောတာရှင်များရှင်ခုတစ်ခါမှာတော့စနေညတိုင်းလိုင်းလိုင်းစီစဉ်မှာဗားရီဆွေးနွေးဖို့ရှိလဲဆိုတာကိုကြည့်ကြအောင်ပ
ါ။သောတာရှင်များရှင်မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့ဆွေရတက်တန်းဟာဒီနေ့ပြတော်မှာပါ။အရက်သားဆွေရရဲ့တနစ်တာတက်တန်းအတွင်းနိုင်ငံရေးစီးပွားရေးလူမှုရေးအတက်အကျဘာတွေများရှိခဲ့တယ်လဲဆိုတာကို VOA ရဲ့စနေနေ့ညဘက်တိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ NLD အစိုးရကျင့်သုံးခဲ့သမျှမူဝါဒတွေထဲမှာသောတာရှင်တွေသဘောကျတာသဘောမကျတာတွေရှိတယ်ဆိုရင်လည်းပါဝင်ဆွေးနွေးဖို့ဖိတ်ခေါ်ပါတယ်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်သလို VOA Facebook စာမျက်နှာမှာလည်းမှတ်ချက်တွေရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ။
တော်တာရှင်တွေအနေနဲ့စနေနေ့ည9နာရီစီစဉ်မတိုင်ခင်အချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမင်းမြန်လာကြဖို့ကလည်းထပ်မံဖိတ်ခေါ်လိုက်ပါရစေ။တိုင်းလေးလိုင်းစီစဉ်တွေကိုအပတ်စဉ်အင်္ဂါနဲ့စနေနေ့တိုင်းမှာဆွေးနွေးပေးနေကြဖြစ်ပါရယ်။ခုတစ်ခါမှာတော့အပတ်စဉ်တင်ဆက်ပေးနေကြအခစားကဏ္ဍကိုနားဆင်ကြမှာပါ။ကိုရန်နိုင်တင်ဆက်ထားတာကိုနားဆင်ပါရှင်။
မင်္ဂလာပါဗျာ VOA ရဲ့တပတ်တွင်းအောက်စားသတင်းတွေကိုစတင်တင်ဆက်ပေးသွားမှာဖြစ်ပါတယ် Roger Federer ကတော့ Indian Wells Open မှာအသက်အကြီးဆုံးချန်ပီယံဖြစ်တဲ့အဆန်းချိန်တင်သွားပါပြီ Arsenal နီးပြ Arsene Wenger ကတော့သူနဲ့ Arsenal ရဲ့အနာဂတ်နဲ့ပတ်သက်ပြီးတော့ဘာဆက်လုပ်ရမလဲဆိုတာကိုသိတယ်လို့ပြောလိုက်ပါတယ်ဒါပြင်အာဖရိကဘောလုံးအဖွဲ့ချုပ်ကဥက္ကဋ္ဌရွေးချယ်လိုက်တာအပါဝင်ဥရောပ Champions League Quarter Final ပွဲစဉ်တွေပေါ်မှာနီးပြတွေပြောတဲ့စကားသံတွေကိုခုတစ်ပတ်မှာတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာအရင်ဆုံးတော့ Premier League နဲ့စရအောင်ပါ England Premier League ဘောလုံးပွဲတွေကိုပြီးခဲ့တဲ့စနေနေ့တနင်္ဂနွေနေ့မှာကစားခဲ့ကြတာမှာ Chelsea က Stoke City ကို2-0နဲ့နိုင်သွားတာကြောင့် Chelsea ကအမပေးစရာထိတ်ကနေ10မှတ်သားနဲ့ဆက်ပြီးတော့ဦးဆောင်နေပါတယ်ဒါပေမဲ့ကျန်တဲ့ပွဲစဉ်တွေမှာတော့ Arsenal က West Brom ကို3-0နဲ့ရှုံးပြီး Man U က Middlesbrough ကို3-0နဲ့နိုင်လိုက်တာကြောင့် Man U ကအဆင့်5ကိုတက်လာပြီးတော့ Arsenal ကအဆင့်6ကိုဆင်းသွားပါတယ်ဒါကြောင့် Arsenal နီးပြ Arsene Wenger နှုတ်ထွက်ပေးဖို့တောင်းဆိုတဲ့ PR တွေလည်းပို့ပြီးတော့များလာနေပါတယ်ဆိုတော့ Wenger ရဲ့အနာဂတ်ကဘယ်လိုဖြစ်လာမှာပါလဲဒီရာသီကုန်ရစာချုပ်တန်တန်းပြည့်မဲ့ Wenger ကတော့သူ့အနေနဲ့ Arsenal မှာဆက်ရှိမယ်မရှိဘူးဆိုတာကိုမကြာခင်မှာကြေညာမယ်လို့ပြောပါတယ
် I don't know don't worry I will I know what I will do in my future
ခင်ဗျားတို့စိတ်မပူပါနဲ့ကျွန်တော်အတီးပေးသွားမှာပါကျွန်တော်ရဲ့အနာဂတ်နဲ့ပတ်သက်ပြီးဘာလို့ရမယ်ဆိုတာကျွန်တော်သိပါတယ်။ဒါကြောင့်ခင်ဗျားတို့လည်းမကြခင်သိလာမှာပါ။တိတ်မကြတော့ပါဘူး။ခင်ဗျားတို့သိရမှာပါ။အခုချိန်မှာကျွန်တော်ရဲ့အနာဂတ်အတွက်ကျွန်တော်ကိုပူစရာမလိုပါဘူး။နှစ်ပေါင်း20အတွင်းဘယ်တော့မှမကြုံဘူးလောက်အောင်ကိုအခြေအနေဆိုးတစ်ခုနဲ့ကျွန်တော်တို့ကြုံနေရပါတယ်။အခုချိန်မှာကျွန်တော်တို့တပွဲပြီးတပွဲရှုံးနေပါတယ်။ဒီဟာကကျွန်တော်ရဲ့အနာဂတ်ထက်ပိုအရေးကြီးတဲ့ကိစ္စပါ
။ဗြိတိန်ဘက်မှာတော့သတင်းတွေကအမျိုးမျိုးထွက်နေပါတယ်။ Wenger ဟာ Arsenal နဲ့နောက်တစ်နှစ်ဆက်နေသွားမယ်ဆိုတဲ့သတင်းတွေထွက်ပေါ်နေသလိုဒီရာသီကုန်မှာထွက်မယ်ဆိုတဲ့သတင်းတွေလည်းထွက်နေပါတယ်။အချိန်ထဲမှာပဲ Arsenal အသင်းဟာ Dortmund နီးပြ Darkhold ကိုချင်းကပ်နေတယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်လာနေပါတယ်။ဆိုတော့ Arsenal ပြိသက်တွေအပါအဝင်ဘောလုံးဝါသနာရှင်တွေကရောဘယ်လိုယူဆကြပါသလဲ
။
UEFA Champions League Quarter Final ပွဲစဉ်တွေကတော့ထွက်လာပါပြီ။လက်ရှိ Champion Real Madrid က German Champion Bayern Munich, Barcelona နဲ့ Juventus, Borussia Dortmund နဲ့ Monaco တို့တွေ့ကြမှာဖြစ်ပြီးတော့ Premier League Champion Leicester City ကတော့ Spain က Atletico Madrid နဲ့တွေ့မှာပါ။ဆိုတော့ Champions League Quarter Final ပွဲစဉ်တွေနဲ့ပတ်သက်ပြီးတော့နီးပြားတွေရဲ့စကားသံတွေကိုလည်းနားဆင်ကြည့်အောင်ပါ။Real Nibia Hong Ancelotti ရဲ့ Bayern Munich နဲ့တွေ့မဲ့အပေါ်မှာလက်ရှိ Real Nibia Zidane ပြောတာကတော့
Bueno, seguro que eso sí, maestro al uno es seguro.
Porque ha sido de vez ဆန်ကြီးဆိုတော့သိကြပါတယ်။ကျွန်တော်ကသူ့ရဲ့လက်ထောက်နီးပါးဖြစ်ခဲ့ပြီးတော့သူ့စီကအများကြီးတင်ယူခဲ့ရပါတယ်။ तू ကတကယ်ကောင်းတဲ့သူတစ်ယောက်ပါ။ဒီမှာ तू ဘာတွေလုပ်သွားတယ်ဆိုတာကျွန်တော်တို့သိပါတယ်။ဒီပွဲကတော့50 50ပါပဲ။ရှုံးထွက်ပွဲစဉ်တွေကစားခင်ကတော့ဒီလိုပါပဲ။အထူးဖြင့်တော့ဒီပွဲပေါ့။ကျွန်တော်သူနဲ့စကားမပြောပြစ်သေးပါဘူး။သူတို့လည်းကျွန်တော်တို့နဲ့တွေ့ရမှာကိုကြောက်မယ်လို့တော့မထင်ပါဘူး။သူတို့ကလည်းအတင်းကဖြစ်ပြီးတော့အရန်တောက်ပါတယ်။ပြေးသက်တဲ့အတွက်ကောနှစ်တင်းစလုံးအတွက်ပါပွဲကောင်းတစ်ကောင်းပါ
။ Real ရဲ့မဟာပြိုင်ဘက် Barcelona အသင်းရဲ့နီးပြား Luis Enrique ကတော့ Juventus အသင်းဟာကြောက်စရာကောင်းတဲ့အသင်းလို့ပြောလိုက်ပါတယ်။
Cuartos de final no se puede esperar un rival
Champions League quarter final လို့ပွဲမျိုးမှာသတိထားမယ်ပြိုင်ဘက်မဖြစ်တော့ဘူးလို့ညွှန်လဲနေလို့မရပါဘူးအခုလဲကျွန်တော်တို့ရဲ့ပြိုင်ဘက်အကြောင်းကိုကောင်းကောင်းသိထားပါတယ်ဘာကြောင့်လဲဆိုတော့တို့နဲ့ကျွန်တော်တို့ကစားပူးပါတယ်ဘာလင်မှာကစားသွားတဲ့ final ပွဲကိုအားလုံးသတိရကြမှာပါတို့လဲကျွန်တော်တို့လိုပဲကစားသမားတွေအပြောင်းလဲရှိပေမဲ့တို့ဟာကြောက်စရာကောင်းပြီးကစားခက်တဲ့အသင်းမှာ
အာဖရိကဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌအသစ်ဖြစ်တဲ့မာဒါဂတ်စကာနိုင်ငံကအာမတ်ကိုရွေးချယ်လိုက်ကြပါတယ်။ပြီးခဲ့တဲ့ဂျာတာပရီနေ့ကကျင်းပတဲ့ရွေးကောက်ပွဲမှာအာမတ်က29နှစ်ကြာအာဖရိကဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌဖြစ်တဲ့လှုပ်ခဲတဲ့ကင်မရွန်နိုင်ငံသားအီဆာဟာယာတူကို34မဲ20မဲနဲ့နိုင်ပြီးတော့အာဖရိကဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌအသစ်ဖြစ်လာခဲ့တာပါ။အခုလိုအနိုင်ရသွားတဲ့အတွက်အပြောင်းလဲကိုလိုချင်တဲ့သူတွေသူ့ကိုထောက်ခံသူတွေကတော့ဝမ်းသာနေကြပါတယ်။အသက်58နှစ်ရှိပြီဖြစ်တဲ့အာမတ်ဟာမာဒါဂတ်စကာနိုင်ငံရဲ့အားကစားနဲ့ငါးမွေးမြူရေးဝန်ကြီးဟောင်းတူလည်းဖြစ်ပါတယ်ခင်ဗျာ Dennis ပြိုင်ပွဲတွေဘက်မှာတော့ Switzerland နိုင်ငံကအရင်ကမ္ဘာနံပါတ်1ကစားသမားဟောင်း Roger Federer ဟာနောက်ထပ် ATP Super Flat တလုံးကိုဆုတ်ခူးသွားပါတယ်အမေရိကန်နိုင်ငံ California ပြည်နယ်မှာပြီးခဲ့တဲ့တနင်္ဂနွေနေ့ကကျင်းပတဲ့BNP Paribas Indian Wells Open အမျိုးသားဦးချင်းနောက်ဆုံးဖိုင်နယ်မှာသူကတနိုင်ငံတည်းသား Stan Wawrinka ကို 6-4-6-9 နဲ့နှစ်ပွဲပြတ်အနိုင်ရပြီးတော့ချန်ပီယံဖြစ်သွားတာပါ။အသက်35နှစ်ရှိဖြစ်တဲ့ Federer ဟာဒီပွဲနိုင်လိုက်တဲ့အတွက် Indian Wells Open ကိုအနိုင်ရဘူးတဲ့သူတွေထဲမှာအသက်အကြီးဆုံးကစားသမားအဖြစ်နဲ့စံချိန်တင်သွားခဲ့ပါတယ်။နောက်ပြန်နောက်ထပ်ထူးခြားတာတစ်ခုကတော့သူဟာဒီပြိုင်ပွဲတစ်လျှောက်မှာပွဲကြီးတစ်ပွဲမှမရှုံးမဲနဲ့အနိုင်ရခဲ့တာပါ။ဒါကြောင့် Federer ဟာသူ့ရဲ့အကောင်းဆုံးလက်စွမ်းကိုတကြော့ပြန်ရလာပြီးတော့နောက်ထပ် Grand Slam တွေရအောင်မလားဆိုတာကတော့စိတ်ဝင်စားစရာလိုပဲပြောမှာဖြစ်ပါတယ်ခင်ဗျာ
Green and တင်ဆက်ထားတဲ့အပတ်စဉ်အားကစားကဏ္ဍကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင် VOA ကနေဗုဒ္ဓဦးနေ့ညပိုင်းစီစဉ်တွေကိုဆက်ပြီးထုတ်လွှင့်ပေးနေပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းကြေညာကိုကိုအောင်လွင်ဦးကကြီးညာပေးပါမယ်ရှင်
ကဲပါခုနောက်ဆုံးကြားပြသတင်းတစ်ပုဒ်ကိုအရင်ဆုံးပြောပြပေးကြပါမယ်။ဗြိတိန်လွှတ်တော်အစအဦးအပြင်ဘက်မှာပြစ်ခတ်မှုဖြစ်ပွားခဲ့တဲ့သတင်းတွေနဲ့အတူလန်ဒန်မြို့ပါလီမန်အစအဦးကိုလွန်ကြုံရက်အတွက်ပိတ်ဆို့တားဆီးထားလိုက်ပါတယ်။ဝက်စမင်စတာတရားဝမှာသွေးလေးလေးနဲ့လူနည်းရောက်ရဲ့ဓာတ်ပုံတွေကိုတော့ရိုက်တာသတင်းဌာနနဲ့မျက်မြင်တွေ့ရှိခဲ့သူတွေကဖော်ပြခဲ့ကြတာပါ။လန်ဒန်ရဲတပ်ဖွဲ့ကတော့ပြစ်ခတ်မှုဖြစ်တဲ့ကင်တွယ်ဆောင်းနေတဲ့အကြောင်းနဲ့စုံစမ်းစစ်ဆေးနေဆက်ဖြစ်တဲ့အကြောင်းပြောဆိုခဲ့ပါတယ်။အမေရိကန်ဆိုရအနေနဲ့ IS သွေးကြွတွေကိုချိန်မုံမဲ့မူဝါဒချမှတ်ထားတဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ကပြောဆိုလိုက်ပါတယ်။ဒါမှမဟုတ်အမေရိကန်ရဲ့မဟာမိတ်တွေအနေနဲ့လုံလောက်တဲ့ရန်ပုံငွေနဲ့အရေးအမြစ်တွေမပါဘဲနဲ့တော့မဖြစ်နိုင်ဘူးလို့လည်း Washington မှာဒီကနေ့ကျင်းပတဲ့ IS သွေးကြွတိုက်ဖြတ်ရေးညီလာခံမှာဝန်ကြီး Tillerson ကပြောဆိုသွားခဲ့တာပါ။IS သွေးကြွတွေထုတ်လုပ်မဲ့ဘုံပေါ်အမေရိကန်အာဏာပိုင်နေစိုးရင်ပူပန်ရာကအရှေ့လက်ပိုင်းဒေသ6နိုင်ငံကလာမဲ့ခရီးစဉ်တွေမှာ electronic ပစ္စည်းကြီးကြီးမားမားတယ်ဆောင်ဝယ်မဖြစ်ဖို့တားမြစ်လိုက်တာဖြစ်တဲ့အကြောင်းအမေရိကန်သတင်းတွေကဖော်ပြပါရတယ်။ခီးဆောင် laptop computer battery တွေမှာထည့်ထားနိုင်လောက်အရွယ်စားသေးငယ်တဲ့ဘုံမျိုးစားကို IS စွန့်ရောက်တွေထုတ်လုပ်ဖို့စီစဉ်နေတာကိုတံပြန်ကောက်ဝဲအနေနဲ့ညွှန်ကြားချက်ထုတ်ပြန်လိုက်တာဖြစ်တဲ့အကြောင်းအမည်ဖော်လိုသူသတင်းရင်းမြစ်တွေကိုကိုကာပြီး New York Times သတင်းစာကဖော်ပြခဲ့ပါတယ်။အမေရိကန်နိုင်ငံတော်တရားရုံးချုပ်တရားသူရေးဖြစ်ခန့်ဖို့အထက်လွှတ်တော်တရားလုံးရှိမှမှာဆုံးဖြတ်တဲ့မတင်မဲခွဲမဆုံးဖြတ်ခင်တရားသူရေးနီလ်ကော့ဆက်ကိုအထက်လွှတ်တော်တရားရေးကော်မတီရှိမှမှာဒီကနေ့လဲ3ရက်ဆက်တိုက်ဖြစ်ကြားနာမင်းမြန်နေပါတယ်။ မနေ့ကတော့တရားစီရင်ကော့ဆက်ကသူ့အနေနဲ့ဘသူမျက်နှာမှမကြည့်ပဲဆုံးဖြတ်ချက်ချဖို့အခက်အခဲမရှိတဲ့အကြောင်းလွှတ်တော်ကြားနာပွဲမှာပြောကြားသွားပါတယ်
။တရင်ကြီးချုပ်ကိုကိုအောင်လည်းဦးကကြီးညာပေးခဲ့တာပါ။ဒီညတွေ့စီစဉ်ထုတ်လွှင့်မှုကတော့ကိုအောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့မီကယ်ဒူဘင်စကီဖြစ်ပါတယ်။ကျွန်မအီတန်စမရှင်View American သံမနက်ဖက်မြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00နာရီနေ့9:00နာရီထိလိုင်းဒိုမီတာ24 40 48 50ပြင်လိုင်းလမီတာ190တို့ကနေလည်းတိုက်ရိုက်ဖန်ယူနာဆင်နိုင်ပါတယ်။ VOA ကိုနားဆင်သူအားလုံးကိုထူးဝဲကျေးဇူးတင်ရှိပါတယ်။ဒေါက်တာရှင်ပေါင်းကောင်းသောညချမ်းဖြစ်ပါစေရှင်။
This program has come to you from the Voice of America, Washington.